Welcome to the Voice of America in Burmese.
Minglam ne ke ma shin. Washington myo VOA American tan ga ni 2019 khu ni November la te ye Buddha bu ni ne ne khin season go Myanmar san no chain minute 6 nai ga ni 9 nai ti line to meter 3249 ru ga ni dai yai thau lin twa ma ba shin. Jama engine nai ma.
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်တွေနဲ့အတူညင်ညာပေးမှာပါနယူးယောက်မှာမကြသေးခင်ကပဲကားနဲ့ဝင်တိုက်ပြီးတနက်နဲ့ပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ရှစ်ဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်စပိန်ကခွဲထွက်ရေးကတလိုးနီးယားခေါင်းဆောင်တွေကိုကြက်တပရင်းနေမှာတရားရုံးတော်ကိုလာဖို့အတွက်စပိန်အစိုးရကဆင့်ခေါ်လိုက်ပါတယ်မြန်မာနိုင်ငံကို၃ကြာလာရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲအရာရှိကြီးဆိုင်မန်ရှော့ဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်အကျဉ်
း။ကောင်းပါပြီရှင်။ဆော့ဆော့ကြားခဲ့ရတဲ့အတိုင်းအခုအတန်လွင့်ချိန်မတိုင်ခင်နိုင်ပိုင်းပြီးခဲ့တဲ့နိုင်ပိုင်းအတွင်းကနယူးယောက်မြို့လူစီကားတဲ့နေရာမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့အတွက်လူရှိဦးသေဆုံးပြီးဒဒါဇင်လောက်ဒဏ်ရာရသွားတဲ့အကြောင်းနယူးယောက်မြို့တော်ဝင်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်။
It's a very painful day in our city. Horrible tragedy on the west side. Let me be clear that based on the information we have at this moment, this was an act of terror.
ဒါကတော့ဒီနယူးယောက်မြို့တော်ဝင်သတင်းနယူးယောက်မြို့တော်ဝင်ကသတင်းတောက်တွေကိုပြောကြားသွားတာနဲ့ပတ်သက်ပြီးတော့သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်ရှင်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်အရေးကူညီဖြည့်ရှင်ဖို့မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ American ဒီတန်ကိုစလေအစ်မြစ်တန်ကိုစလေအဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့လည်းအပြည့်အစုံကိုတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင်
။နယူးယောက်မြို့ရဲ့လိုအာမန်ဟန်တန်ရပ်ကွက်မှာမကြသေးခင်ကပဲကားနဲ့ဝင်ရောက်တိုက်ခတ်ပြီးတနက်နဲ့ပစ်ခတ်မှုတွေဖြစ်ပွားခဲ့ရမှာရှစ်ဦးသေဆုံးပြီးဒဒါဇင်နဲ့မနည်းထိခိုက်ဒဏ်ရာရသွားတယ်လို့နယူးယောက်မြို့တော်ဝန်ဘယ်ဒီဘလတ်စီကသတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်တိုက်ခိုက်မှုကြောင့်လူအတော်များများဒဏ်ရာရရှိခဲ့တယ်လို့ NYPD နယူးယောက်ရဲတပ်ဖွဲ့ကအစောပိုင်းမှာပြောခဲ့တာပါဒီတိုက်ခိုက်မှုကတကောတော့တိုက်ခိုက်မှုဖြစ်ကြောင်းနဲ့နောက်ထပ်တိုက်ခိုက်မှုပြုလုပ်မယ်ဆိုတဲ့သတင်းချက်လည်းမရအကြောင်းလဲနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှုကအင်္ဂါနေ့ညနေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒဏ်ရာရသူတွေကိုဘယ်ဒီဆေးရုံကိုခေါ်သွားကြောင်းနဲ့ဒဏ်ရာရရှိမှုအသေးစိတ်ချက်လက်တွေကိုတော့မသိရသေးပါဘူးရဲကတော့မတင်ကားသူတဦးကိုဖမ်းဆီးထားပါတယ်။နောက်ဆုံးရတဲ့သတင်းတွေအရဒီတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရအဖြစ်နဲ့ကင်တွဲပြီးလှုပ်ဆောင်နေတယ်လို့ FBI ပြည်ထောင်စုစုံစမ်းရေးဘူရိုကပြောပါတယ်။ Tracker တစ်စီးကဆက်ဘင်းတွားရလမ်းမှာမောင်းနှင်ပြီးလမ်းတွားလူတွေနဲ့ဆက်ဘင်းစီးသူတွေကိုဝန်တိုက်ခဲ့တာဖြစ်ကြောင်းရဲကပြောပါတယ်။အသက်29နှစ်အရွယ်ဒီ Tracker မောင်းသူဟာလူနှစ်ဦးကိုဝန်တိုက်ခဲ့ပြီးနောက်ကြောင်းကားတစ်စီးနဲ့တိုက်မိပါတယ်။ကားသမားဟာ Arab လို God is great ဖျားသိမ်ခင်ကမြင့်မြတ်တယ်လို့ဩဟစ်ခဲ့ကြောင်းမြင့်မြတ်သက်တွေကပြောပါတယ်ကားသမားဟာသူ့ကားထဲကနေတနက်နှစ်လိုက်ကင်ပြီးထွက်လာတယ်လို့လည်းမြင့်မြတ်သက်တွေကပြောပါတယ်အင်္ဂါနေ့ညနေကဖြစ်ပေါ်တဲ့တိုက်ခိုက်မှုက Chambers နဲ့ Westland တွေနားမှာဖြစ်ပြီးဒီနေရာကိုမသွားကြဘူးရဲကအများပြည်သူကိုနှိုးဆော်ထားပါတယ
်အမေရိကန်ပြည်ထောင်စုအစိုးရစုံစမ်းစစ်ဆေးသူတွေကိုလိန်ညာမှုနဲ့အပြစ်ရှိတယ်လို့သတင်းဌာနတွေကဆွဲချက်တင်ခံခဲ့ရတဲ့သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာကြံပေးပုဂ္ဂိုလ်ဟောင်း Josh Papadopoulos ကိုသမ္မတထရန့်ကတကယ်တော်တဲ့လူလို့တချင်တုန်းကပြောခဲ့ပြီးပဲလေ။မနေ့တုန်းကတော့ဒီအစ်စ်မနိတ်တာမန်စေတနာဝန်ထမ်းလူငယ်တူပါဆိုပြီးတော့သူကပြောပါတယ်။လူလိန်တူဖြစ်လဲထုတ်ပေါ်ခံခဲ့ရပြီလို့လဲသမ္မတထရန့်က Twitter, Internet, လူမှုကွန်ရက်ကနေတဆင့်ပြောပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်မှုကာလအတွင်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိဆိုတာကိုအထူးစုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပြီးတော့တင်းလာနေတုန်းက George Papadopoulos အပါအဝင်သမ္မတ Trump အတွက်လှုပ်လှုပ်ခဲ့ဘူးသူ၃ဦးကိုလိန်လယ်မှုငွေကြေးခွာခြားမှုအပါအဝင်တခြားဆွဆွဲချက်တွေနဲ့ဆွဲချက်တင်ခဲ့ပါတယ်အသက်30အရွယ် George Papadopoulos ကိုသမ္မတ Trump ကရင်နံနဲ့စွန့်ရင်ဆိုင်ရာအကြံပေးပုဂ္ဂိုလ်အဖြစ်ပြီးခဲ့တဲ့မလတုန်းကခန့်အပ်ခဲ့တာပါတင်လာတဲ့တုန်းကဆွဲချက်တင်ခံခဲ့ရသူနောက်နှစ်ဦးကတော့သမ္မတ Trump အတွက်မဲဆွယ်စီယုံရေးမှုတာဝန်ယူခဲ့တဲ့ Paul Manafort နဲ့သူနဲ့စီးပွားဘက်တူလည်းဖြစ်သမ္မတ Trump မဲဆွယ်စီယုံရေးလုပ်ငန်းတွေမှာတာဝန်မျိုးမျိုးယူခဲ့ပြီးတဲ့ Rick Gates တို့ပဲဖြစ်ပါတယ
် American Pirates ကိုစောစောကားကားပြောဆိုမှုတွေလုပ်ခဲ့ပြီးတဲ့ Philippine သမ္မတ Rodrigo Duterte နဲ့ American သမ္မတ Donald Trump တို့ကြားဆက်ဆံရေးအတော်ကောင်းမွန်နေကြတယ်လို့မနေ့ကပဲအင်ဗျူရောကပြောပါတယ်သမ္မတ Trump ရဲ့အာရှ၅နိုင်ငံခီးစဉ်လာမဲ့တောက်ကြံနေမှာစတင်မှာပါဖိလစ်ပိုင်နိုင်ငံကိုလည်းသမ္မတ Trump တွားရောက်မှာဖြစ်ပြီးအဲ့ဒီမှာသမ္မတဒူတာဒေးနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်သမ္မတ Trump နဲ့ဖိလစ်ပိုင်သမ္မတဒူတာဒေးတို့နှစ်ဦးကြားအစားအပြန်လမ်းဆက်သွယ်မှုတွေနဲ့တယ်လီဖုန်းပြောဆိုမှုတွေလုပ်ခဲ့ပြီးရင်းနှီးနှီးဖြစ်လာကြတဲ့အချိန်မှာရှိနေကြောင်း သမ္မတထရမ့်အစိုးရဖွဲ့ကအဆင့်မြင့်အရာရှိသူကပြောပါတယ်ဖိလစ်ပိုင်နဲ့အမေရိကန်တို့ဟာရေရှည်မဟာမိတ်တွေဖြစ်ပေမဲ့ဖိလစ်ပိုင်မှာမူရစ်ဆီဝါနဲ့ပတ်သက်သူတွေကိုတပ်ဖြတ်နှိမ်နှင်းမှုနဲ့ပတ်သက်ပြီးသမ္မတအိုဘားမားကဒါဟာလက်မခံနိုင်တဲ့လုပ်ရဖြစ်တယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာဖိလစ်ပိုင်သမ္မတဒူတာတွေကအမေရိကန်နဲ့မဟာမိတ်ဖြစ်ကခွဲထွက်မယ်လို့ဒေါသတကြီးနဲ့ကြေညာတာပါဒါပေမဲ့အခုသမ္မတထရမ့်ကတော့သမ္မတဒူတာရဲ့မူရစ်ဆီဝါဆန့်ကျင်နှိမ်နှင်းလှုပ်ဆောင်မှုတွေကိုချီးကျူးပါတယ်။ဆက်ညက်ကြမဲ့သမ္မတထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်မှာဂျပန်၊ကိုရီးယား၊တရုတ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးဒီခီးစဉ်ကသမ္မတဖြစ်လာပြီးနောက်ပိုင်းသမ္မတထရမ့်ရဲ့ပထမဆုံးနဲ့အချိန်ကြာဆုံးအာရှခီးစဉ်ဖြစ်ပါတယ်
။စပိန်နိုင်ငံကနေခွဲထွက်ဖို့ကြေညာခဲ့တဲ့ကတ်တလိုနီးယားအစိုးရအဖွဲ့ခေါင်းဆောင်ကာလစ်ပွန်ချာမွန်ကိုကြာတာပရင်းနဲ့မနဲ့မှာတရားရုံးကိုရောက်လာဖို့စပိန်နိုင်ငံတရားရုံးချုပ်ကနေပြီးတော့ဆင့်ခေါ်လိုက်ပါတယ်။လော့ဇယ်ဘယ်ဂျီယံနိုင်ငံဘရဆယ်မြို့မှာလုံခြုံရေးရရှိဖို့နဲ့လွတ်လပ်ခွင့်ရရှိဖို့တရားရောက်နေတဲ့ဒီကာလစ်ပွန်ချာမွန်နဲ့သူနဲ့အပေါင်းပါတွေကိုနိုင်ငံတော်အကြီးညိုပြည့်အောင်လှုပ်ဆောင်မှုတပုံထမှုနဲ့လွဲသုံးစားမှုတွေနဲ့တရားဆွဲဆိုဖို့စပိန်နိုင်ငံတရားသူကြီးတွေကစီစဉ်ထားတယ်လို့ကြေညာပါတယ်။ကလစ်ပွန်ချမွန်ကတော့ဒီဘယ်ဂျီယံနိုင်ငံမှာခိုလုံခွင့်လုံးမှာမဟုတ်ဘူးလို့ဒီမနေ့ကပြောထားပါတယ်။သူနဲ့သူ့အစိုးရဖွဲ့ဝင်73ကိုကြာတာရင်းနဲ့မနေ့9နာရီမှာတရားရုံးကိုလာဖို့ဆင့်ခေါ်ထားတာပါ။တရားရုံးရဲ့ဆုံးဖြတ်ချက်ပေါ်မူတည်ပြီးတော့သဘုံထမှုပါဝင်နှစ်ပေါင်း30ထဲမှနေ100,000နဲ့သူတို့ကြာခံရဖို့ရှိတယ်လို့ကက်တလိုနီးယားခွဋ်ထွက်ရေးကိုဦးဆောင်သူတွေကိုရေးယူဖို့ကြိုးပမ်းနေတဲ့စပိန်တရားသူကြီးချုပ်ဟိုဆေမန်နျူအယ်မာဇာကပြောထားပါတယ်။အော်တိုဘလာတရက်နေတုန်းကစပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ပြီးတော့တီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ထူထောင်ရေးပြည်သူ့ဆန္ဒခံယူမှုမှာခွဲထွက်ရေးကိုတခဲနဲ့ထောက်ခံမဲတွေပေးထားခဲ့ကြတာပါ။ဒါပေမဲ့စပိန်ဆိုရကတော့အဲ့ဒီခွဲထွက်ရေးကိုလုံးဝလက်မခံပါဘူ
း။ UAE American တရက်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်အမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကိုသုံးရကြာလောက်ခဲ့တဲ့အမေရိကန်နိုင်ငံသားဌာနလူ့ရေးဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားဝင်ကြီးဆိုင်မွန်ဟန်ချော့ဦးဆောင်တဲ့အဆင့်မြင့်ကိုယ်စားလှယ်ဖွဲ့ဟာအခုဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာနေပြီဖြစ်ပါတယ်မစ္စတာဟန်ချော့နဲ့ဖွဲ့ဟာရခိုင်ပြည်နယ်အကြက်တေးကနေနောက်ဆက်တွဲကြုံတွေ့လာတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေဖြေရှင်းဆိုင်ရာနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအုံရင်ဆန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်တွေအရေးနီးလန်းရှာဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုအောက်တိုဘာ29ရက်ကနေနိုဗ ెంబ ာ4ရက်နေ့ထိ6ကြာခီးစဉ်လာရောက်တာပါကိုယ်စားလှယ်ဖွဲ့ရန်ကုန်နဲ့နေပြည်တော်တွေကိုသွားရောက်ပြီးအစိုးရတာဝန်ရှိသူတွေနဲ့ရက်ဖက်လူမှုလူ့အဖွဲ့အစည်းတွေတွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်စစ်တွေကိုလည်းသွားရောက်ခဲ့ပြီးပြည်နယ်ရင်းကရခိုင်ကောင်းဆောင်နဲ့ရွှေညာတိုင်းဝိုင်းနဲ့ဥယျာဉ်ရွှေပြောင်းနေသူတွေနဲ့ပါတွေ့ဆုံခဲ့တယ်လို့အင်ကာနဲ့အမေရိကန်နိုင်ငံကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ဒုက္ခသည်အခုဆိုရင်6သိန်းကျော်နေပြီမို့အခြေအနေတွေတည်တည်ချာချာသိရအောင်ဘင်္ဂလားဒေ့ရှ်ကိုပါတွားရောက်ပြီးဗုဒ္ဓဖူးနေ့လောက်မှာစတင်လေ့လာနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေအလှရှင်တွေလူသားဆန္ဒမှုအကူအညီပေးအဖွဲ့ပြင်ဒုက္ခသည်တွေနဲ့ပါတွေ့ဆုံမှာပါ
။အင်္ဂါနေ့မနေ့ပိုင်းကမြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုလှေနဲ့ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်အနည်းဆုံး၄ဦးဘင်္ဂလားဒေ့ရှ်တောင်ပိုင်းကမ်းခြေနားအရောက်လှေမောက်တဲ့အတွက်သေဆုံးခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမာမင်းကြီးယုံ UNHCR အဖွဲ့ကပြောပါတယ်မော်နော့ခင်တောင်ပိုင်းကနေပြီးတော့မနက်ခင်း2နာရီလောက်ကထွက်လာခဲ့တဲ့ငါးဖမ်းလှေထဲမှာမိသားစု6စုကလူပေါင်း42ယောက်လိုက်လာတာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်ကမ်းခြေနားကတ်တဲ့အချိန်မနက်7နာရီခွဲလောက်မှာလှိုင်းကတိတ်ကြီးနေလို့လှေမောက်သွားတာဖြစ်ပါတယ်။15နှစ်အရွယ်လူငယ်တူလဲအဲ့ဒီမှာပွဲချင်းပြီးတည်ဆုံခဲ့ရတယ်လို့ဒဏ်ရာသူတွေကိုဆေးရုံဆေးကနေအဖို့လမ်းမှာနောက်ထပ်3ဦးတည်ဆုံခဲ့ရတယ်လို့ UNHCR ကဆိုပါတယ်။အခင်းဖြစ်ပေါ်တဲ့နေရာကိုအဲ့ဒီမှာရှိနေတဲ့ကုလသမဂ္ဂကယ်ဆယ်ရေးလုတ်သားတွေနဲ့သူတို့နဲ့အတူလက်တွဲလှုပ်ဆောင်နေသူတွေချက်ချင်းရောက်သွားပြီးတော့အသက်ရှင်ကျန်ရစ်ခဲ့သူတွေအတွက်ဆွေးဝါးအကူအညီတွေအစားအစာတွေနဲ့အစားအဝတ်အစားတွေကိုပေးခဲ့တယ်လို့လည်းပြောပါတယ်။တခါခါဖက်မှာလည်းနောက်ထပ်လေတစည်းလိုက်နဲ့လိုက်ပါလာတဲ့မိသားစုဝင်တွေကမ်းပေါ်အကူမိခင်တွေလက်ထဲကနေကလေး၃ဦးရေထဲကျပြီးတည်ဆုံခဲ့တယ်လို့ဒေသခံသတင်းတွေမှာဖော်ပြထားပါတယ်။
American ပြည်တော်စုရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ဟာလာမယ့်ဗန္ဓာရေးနှစ်မှာအချိန်နှိမ့်နှိမ့်နဲ့စတင်ဖို့ရှိနေပါတယ်။အသစ်ထုတ်ပြန်လိုက်တဲ့ဒုက္ခသည်စီစီအစီအစဉ်တွေအပြင်လာမယ့်12လအတွင်းလာရောက်မယ့်အခြေချမဲ့သူအရေးအတွက်ကိုတည်သာစွာ short term မှာဖြစ်ကြောင်းအစိုးရကကြေညာခဲ့တဲ့အတွက်ဖြစ်ပါတယ်။အောက်တိုဘာလထဲမှာဒုက္ခသည်1200လောက်ရောက်လာတယ်လို့ American နိုင်ငံကြီးဌာနကထုတ်ပြန်ခဲ့ပြီးလက်ရှိဗန္ဓာရေးနှစ်မှာဒုက္ခသည်လက်ခံရေးအစီအစဉ်နဲ့လာရောက်သူဟာ38နှစ်အတွင်းမကြုံဘူးအောင်နှဲပါခဲ့တာဖြစ်ပြီးသတ်မှတ်တဲ့အများဆုံးဒုက္ခသည်ဥယျာဉ်4000ကျွဲလက်ခံဖို့အတွက်တစ်လကိုဒုက္ခသည်3,950လက်ခံရမှာဖြစ်ပါတယ်
သတင်းသမားတွေတက်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖြေရှင်းလို့မရတဲ့နိုင်ငံတွေထဲမှာဆိုမာလီယာနိုင်ငံက၃နှစ်ဆက်တိုက်ရှိလာနေပြီးတော့အစိုးဆုံးဆင့်ကိုရောက်လာခဲ့ပြီလို့နယူးယောက်ခြေစိုက် CPJ ခေါ်သတင်းသမားများကာကွယ်ရေးအဖွဲ့ကပြောလိုက်ပါတယ်။ပြည်တွင်းဆက်ဖြစ်နေတဲ့ဆိုမာလီယာနိုင်ငံထဲမှာပြီးခဲ့တဲ့ဆယ်နှစ်အတွင်းသတင်းသမား2000ကျော်တက်ခံခဲ့ရတယ်လို့ CPJ အဖွဲ့ကထုတ်ပြန်တဲ့စီးရင်ထဲမှာမနေ့ကဖော်ပြထားတာပါ6နှစ်ကျော်ကြာပြည်တွင်းဆက်ဖြစ်ပွားနေတဲ့စီးရီးယားနိုင်ငံက CPJ ရဲ့အစိုးဆုံးစီးရင်ထဲမှာမနေ့တုန်းကတတိယနေရာရှိရာကနေပြီးတော့အခုဒုတိယနေရာကိုရောက်လာပါတယ်။စီးရီးယားနိုင်ငံမှာသတင်းသမားကိုတတ်တဲ့လူတွေလွတ်နေတာပါ CPJ ရဲ့စီးရင်ထဲမှာတတိယနေရာကိုဒီနေ့ရောက်လာတာကတော့အီရတ်ဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံကတော့နံပါတ်5နေရာမှာရောက်ရှိလာပါတယ် Direct from Washington The
Voice of America The VOA ပို့တပူနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်အခုကျွန်တော်တို့အတန်လွှင့်ချိန်မတိုင်ခင်ပြီးခဲ့တဲ့နိုင်ရီပိုင်းတို့ကနယူးယောက်မြို့ Lower Manhattan မှာထရက်ကားနဲ့ဝင်ရောက်တိုက်ခိုက်ပြီးတော့တနက်ပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူရှိဦးသေဆုံးပြီးတဒါဇင်နဲ့မနည်းထိခိုက်ဒဏ်ရာရသွားတယ်လို့နယူးယောက်မြို့တော်ဝင် Bill D. Blasio ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်ဒီတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရက်ဖြစ်ကင်တွဲဆောင်ရွက်နေကြောင်းလဲ FBI ပြည်ထောင်စုစုံစမ်းရေးဘူရိုကပြောပါတယ်အခြေအနေတွေကိုစောင့်ကြည့်နေတဲ့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါ
နယူးယောက်မြို့ Chambers နဲ့ West Lane အနီးမှာအင်္ဂါနေ့ညနေဒေသစံတော်ချိန်3နာရီခန့်မှာထရက်ကားတစ်စီးကစပိန်သွားလမ်းပေါ်ကိုမောင်းနှင်ပြီးလမ်းသွားနေတဲ့သူတွေနဲ့စပိန်စစ်သူတွေကိုဝင်တိုက်ခဲ့တဲ့အကြမ်းဖက်လို့ရကြောင်းအ ਨੇ ဆုံးလူရှိဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရသွားတဲ့အကြောင်းအခင်းဖြစ်ပွားပြီးနိုင်ပိုင်းအကြမ်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနယူးယောက်မြို့တော်ဝန် Bill de Blasio ကပြောပါတယ
် We at this moment based on the information we have we know of 8innocent people who have lost their lives
and over the time ကျွန်တော်တို့ရရှိထားတဲ့သတင်းတွေအရအပြစ်မဲ့တဲ့လူ၈ဦးသေဆုံးခဲ့ပြီးတရားစင်ကျော်ဒဏ်ရာရရှိခဲ့ပါတယ
်အခုလိုတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်ဒီကနေ့ဟာနယူးယောက်မြို့အတွက်အင်မတန်စိတ်မချမ်းမြေ့စရာကောင်းတဲ့နေ့တစ်နေ့ဖြစ်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကပြောပါတယ
် It's a very painful day in our city horrible tragedy on the west side let me be clear that based on the information we have at this moment
ကျွန်တော်တို့မြို့မှာဒီနေ့ဟာတစ်ကိုဝမ်းနဲ့ကြေကွဲပွရာနေ့ဖြစ်ပါတယ်။မန်ဟတန်နောက်ဖက်ချမ်းမှာဆူရလာတဲ့ဖြစ်ရပ်ကြီးမှာကျွန်တော်တို့ရရှိထားတဲ့သတင်းအချက်အလက်တွေအရဒါဟာအကြမ်းဖက်သမားရဲ့လုပ်ရဖြစ်ပါတယ်။တိတ်ကိုတူရဲဘောကြောင့်တဲ့အကြမ်းဖက်မှုပါပဲ။အပြစ်မဲ့တဲ့ရက်သားတွေကိုပြစ်မှတ်ထားတယ်။ဒီလိုကံကြမ္မာဆိုးနဲ့ကြုံတွေ့ရမယ်လို့မထင်ထားကြတဲ့တာမန်လူတွေကိုအနေရပြုခဲ့တာလည်းဖြစ်ပါတယ်
။တိုက်ခိုက်သူအနေနဲ့နယူးယောက်မြို့သားတွေရဲ့စိတ်ဓာတ်ကိုရိုက်ချိုးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာဖြစ်ပေမဲ့လည်းအခုလိုအကြမ်းဖက်တိုက်ခိုက်မှုကြောင့်နယူးယောက်မြို့သားတွေရဲ့စိတ်ဓာတ်ဟာရင်းရိုင်သွားမှာမဟုတ်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကဆက်ပြောပါတယ
် We know that this action was intended to break our spirit but we also know New Yorkers are strong
ဒီအကြမ်းဖက်လို့ရဟာအမေရိကန်ပြည်ထောင်စုရဲ့ခိုင်မာတဲ့စိတ်ဓာတ်ကိုချိုးနှိမ်မှုအတွေ့ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်ဆိုတာကျွန်တော်တို့သဘောပေါက်ပါတယ်ဒါပေမဲ့ကျွန်တော်တို့နယူးယောက်မြို့သားတွေဟာအမှန်ပြည့်ကြတယ်ခံနိုင်ရည်ပိုးရှိကြတယ်အကြမ်းဖက်လူရဲ့ကြောင့်အမေရိကန်နိုင်ငံသားတွေရဲ့စိတ်ဓာတ်ကိုဘလို့မှပြောင်းလဲစေနိုင်မှာမဟုတ်ပါဘူး။ချင်းချောက်တာကိုဘတော့မှမခံပါဘူး။ဒီကနေ့ကြေကွဲပေါ်ရာဖြစ်ရက်ကြီးရဲ့နေရာအနီးမှာအရင်ကလည်းအကဲစမ်းခံခဲ့ရတဲ့ဖြစ်ရက်ဖြစ်ခဲ့ပြီးပါပြီ။နယူးယောက်မြို့သားတွေဟာအညံ့မခံပါဘူး။တင့်တော်တလူတုံ့ပြန်သွားမှဖြစ်ပါတယ်။အရှုံးမပေးနိုင်ပါဘူး
။အခုတက်ကတ်မှုဖြစ်သွားခဲ့တဲ့နေရာဟာ 9/11 လို့ခေါ်တဲ့2000ခုနှစ်စက်တင်ဘာလ17ရက်နေ့ကကမ္ဘာကုန်သွယ်ရေးမျိုးစင်ကြီးနှစ်ခုကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နေရာမှာအမတ်တရတိဆောက်ထားတဲ့ 9/11 memorial ရဲ့အထိတ်မှအဆောက်အဦနားမှာဖြစ်သွားခဲ့တာပါဒီတိုက်ခိုက်မှုဟာတရဲဘောကြောင့်နဲ့လုရဖြစ်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်လက်ရှိမှာတော့အဲ့ဒီတိုက်ခိုက်သူကိုနယူးယောက်မြို့ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားပြီးဖြစ်ပါတယ်တမန်တော်ဒေါ်နယ်ထရမ့်ကလည်းတိတ်ကိုစိတ်ဖောက်ပြန်နေသူတဦးကနယူးယောက်မြို့မှာတိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းရဲတပ်ဖွဲ့ကဒီကိစ္စကိုအနီးကပ်ကင်တွယ်ဖြေရှင်းနေကြောင်းနဲ့အမေရိကန်ပြည်ထောင်စုမှာဒါမျိုးလာလုပ်လို့မရကြောင်း Twitter လူမှုကွန်ရက်ကတဆင့်ပြောကြားလိုက်ပါတယ်နယူးယောက်မြို့ရဲမင်းကြီး James P. Olney ကတော့အကြမ်းဖက်တိုက်ခိုက်သူဟာအသက်29နှစ်အရွယ်အမျိုးသားတဦးဖြစ်တယ်ဆိုတာကလွဲလို့သူနဲ့သက်ဆိုင်တဲ့တခြားအသေးစိတ်အချက်အလက်ကိုထုတ်ဖော်ပြောကြားဖို့ညှင်းဆိုခဲ့ပါတယ်အမေရိကန်သတင်းမီဒီယာတွေမှာတော့တိုက်ခိုက်သူဟာ Uzbekistan နယ်ဘွားတဦးဖြစ်တယ်လို့ဖော်ပြကြပါတယ်ဒီတိုက်ခိုက်မှုဟာတကိုယ်တော်တိုက်ခိုက်မှုဖြစ်ကြောင်းနဲ့နောက်ထပ်တိုက်ခိုက်မှုပြုလုပ်မယ်ဆိုတဲ့သတင်းအချက်အလက်မရထားသေးကြောင်းနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာအလုပ်လုပ်နေတဲ့မြန်မာနယ်ဘွားတဦးကလည်းတိုက်ခိုက်မှုဟာအမေရိကန်ပြည်ထောင်စုမှာဟောလိုဝင်းနေ့ဖြစ်တာကြောင့်လူညုံရေးအတွက်လူမှုအကြမ်းဆိုးရိမ်မှုတွေရှိနေတဲ့အချိန်မှာဖြစ်သွားခဲ့တာလို့ VOA ကိုအခုလိုပြောပြပါဗျ။ဒီမှာကတော
့ရုံးမှပဲရှိသေးတယ်ရုံးမစစ်သေးဘူးပေါ့နော်။ဘာလို့လဲဆိုတော့အဲ့ပါကြီးရှယ်ဟ အမင်းကရုံးစင်ပေါ်နည်းနည်းလေးဆိုးသေးတာပေါ့ဒါပေမဲ့အဲ့ဒီပြတာကလူငယ်ရွေးလောက်ကဆိုတဲ့အခါကျတော့ရုံးမာကလေဆဲလ်ဖုန်းကို emergency alert message ရောက်တယ်ရောက်တဲ့အခါကျတော့ဖုန်းထဲကနေပြီး internet တွေပါနေနေရောကြည့်ကြည့်လိုက်ပြီးတော့တိလိုက်ရတာပေါ့အဲ့ခါကျတော့ဒီနေ့ကလည်း Halloween ဖြစ်တယ်ဆိုတော့လူတွေကဒီနေ့ဆိုလို့ရှိရင်ပြောပါကြတယ်နောက်တစ်ခါ parade တွေပါရရှိရမလားဆိုတော့လူအများကြီးစုစည်းကနေရာတွေမှာပါရစုံလေအဲ့ဒါကို consent ဖြစ်တယ်တော့ခါရောက်ဆင်းလို့ရှိရင်လေငကိုရဲကအခုတလောရလေးအဲ့လိုခုခုဆိုလို့ရှိရင်ပို့ပြီးတော့ရထားကြီးချက်တော့မှာပဲဆိုတော့အဲ့ဒါမျိုး consent ဖြစ်တယ်နောက်အခုကျမတို့ရောင်းလာကြတော့ဒီ flow between first and second avenue ပြီးတော့ 44th 45th ဆိုတော့အခုဖြစ်တဲ့နေရာက911ဖြစ်သွားရင်နေရာနဲ့ဒီရဲ့လေဆိုတော့ general plan နဲ့ဒါပေမဲ့လေ Queen Central နေရာဆိုတော့ everywhere through our security charge မှာဟုတ်တခု concern ဖြစ်ပါတယ်
။တန်ရာရသူတွေကိုတော့ New York မြို့ Bellevue စေယုံကိုခေါ်သွားကြောင်းနဲ့တန်ရာရရှိမှုအသေးစိတ်အချက်အလက်တွေကိုတော့မသိရသေးကြောင်း New York မြို့ရဲတပ်ဖွဲ့ကပြောပါတယ်။ကာသမားဟာ Arab လို God is great ဖျားသခင်ကမြင့်မြတ်တယ်လို့အော်ဟစ်ခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါတယ်။ထရကားသမားဟာသူ့ကားထဲကနေတင်းနှက်နှက်လက်ကင်ပြီးထွက်လာတယ်လို့မျက်မြင်သက်သေတွေကလည်းပြောပါတယ်အကျန်းဖက်တိုက်ခိုက်သူဟာသူ့တိုက်ခိုက်မှုပြုလုပ်ခဲ့တဲ့ထရကားကို Home Depot အင်းဆောက်ပစ္စည်းတွေရောင်းတဲ့ store ဆိုင်ကနေငှားလာတဲ့ကားနဲ့ပြုလုပ်ခဲ့တာဖြစ်ကြောင်းလည်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်အခုလိုတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်နယူးယောက်မြို့ရဲ့လုံခြုံရေးကိုတိုးမြှင့်ထားကြောင်းလည်းအင်္ဂါနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်American သမ္မတ Donald Trump ရဲ့အာရှ၅နိုင်ငံခီးစဉ်ကတော့ဒီသတင်းပတ်အတွင်းစတင်တော့မှာပါဒီခီးစဉ်မစခင်မှာပဲတရုတ်နိုင်ငံဘက်ကအကောင်းမြင်တဲ့မျှော်လင့်ချက်တွေနဲ့ကြိုတင်ပြောဆိုတာတွေရှိပေမဲ့ American ဆိုင်ရာတရုတ်တန်မတ်ကြီးကတော့သူတို့ရဲ့ဒေတာရင်းပြဿနာမှာ American ကဝင်မပါဘူးပြောထားပါတယ် VOA သတင်းတောက် Victor Betty ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်လင်းကဆက်ပြီးပြောပြမှာပ
ါသမ္မတ Trump ရဲ့အာရှ၅နိုင်ငံခီးစဉ်ထဲမှာတရုတ်နိုင်ငံလည်းပါဝင်ပြီးနိုမလာရှိရကနေ10နှစ်ထိတရုတ်နိုင်ငံကိုသမ္မတ Trump လာမဲ့ခီးစဉ်ဟာနှစ်နိုင်ငံကြားအပြန်အလှန်ဆက်ဆံရေးကိုပိုပြီးတော့ခိုင်မာစေမဲ့ခီးစဉ်ဖြစ်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွမ်းရင်ကမနေ့တုန်းကပြောခဲ့ပါတယ
်ထရန့်ဖူ總統呢不久將應習近平主席的邀請對中國進行國
အခုလာမဲ့သမ္မတ Trump ရဲ့ခီးစဉ်ကတရုတ်နဲ့အမေရိကန်နှစ်နိုင်ငံအကြားအပြန်အလှန်အကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုပိုပြီးအားကောင်းလာစေလိမ့်မယ်လို့မျှော်လင့်ရပါတယ်ဒီခီးစဉ်ကနေတရုတ်နဲ့အမေရိကန်ပြည်သူတွေအတွက်တေချာတဲ့အကျိုးစီးပွားတွေကိုပိုပြီးဖြစ်လာစေလိမ့်မယ်လို့မျှော်လင့်ရတဲ့အပြင်ကမ္ဘာနဲ့ဒေသတွင်းတည်ငြိမ်မှုကြီးပွားချမ်းသာမှုနဲ့ငြိမ်းချမ်းမှုတွေကိုလည်းနှစ်နိုင်ငံအားနဲ့ပိုပြီးလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ
်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွမ်းရင်ကအခုလိုကောင်းမွန်တဲ့မျှော်လင့်ချက်တွေနဲ့မနေ့လုံးကပြောခဲ့တဲ့ဆိုပေမဲ့လည်းအမေရိကန်နိုင်ငံဆိုင်ရာတရုတ်တန်မတ်ဆွေးတျန်ကိုင်းမကြခင်တုန်းကပြောခဲ့တဲ့အထက်မှာတော့အမေရိကန်ကိုသူတို့ဒေသတွင်းကိစ္စတွေမှာဝင်ပြီးတော့မပါဖို့သတိပေးတိုက်တွန်းထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးကြီးစီစဉ်နေတဲ့ပတ်သက်ပြီးတော့အခြေအနေတွေအနေနဲ့ပိုကြီးမလာခင်စစ်ဆက်ညှိနှိုင်းကြဖို့တရုတ်ဘက်ကတိုက်တွန်းထားပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာတဲမာနေတဲ့ဒေသတွင်းပြည်ပခါတွေကိုဖြေရှင်းတဲ့နေရာမှာအမေရိကန်နေနဲ့ဘေးရှောင်နေဖို့ကိုလည်းတရုတ်တပ်မတ်ကတိုက်တွန်းခဲ့ပါတယ်။သူကသမ္မတ Trump ရဲ့တရုတ်ပြည်ခီးစဉ်ကိုတမိုင်းတင်မဲ့ခီးစဉ်တစ်ခုဖြစ်လာရေးလှုပ်ဆောင်မှုလည်းတိုက်တွန်းခဲ့ပြီးတော့တရုတ်နိုင်ငံကိုထိန်းချုပ်ဖို့ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့တော့လုပ်လိုက်မယ်လို့သူမထင်တဲ့အကြောင်းတရုတ်နိုင်ငံကိုဘယ်သူကမှလည်းထိန်းချုပ်လို့မရနိုင်တဲ့အကြောင်းအမေရိကန်ဆိုင်ရာတရုတ်တန်မတ်ဆွေတျန်းကိုင်ကပြောထားပါတယ်တရုတ်ဘက်ကအခုလိုမျိုးပြောဆိုနေတာတွေကအမေရိကန်ရဲ့လွတ်လပ်စွာပင်လယ်ရေကြောင်းလှုပ်ရှားသွားလာမှုစီစဉ်တွေကိုပြောကျင်နေတဲ့သဘောပဲလို့အာရှပစိဖိတ်ရေးရာ The Diplomat Magazine ရဲ့တွဲပယ် Editor Ankit Panda က VOA ကိုပြောပါတယ
် The context here has been the stepped up pace of US freedom of navigation operations in the South China Sea. We've seen four from the Trump administration.
တမန်ထရမ့်တက်လာပြီးတောင်တရုတ်ပင်လယ်အတွင်းအမေရိကန်ဘက်ကလွတ်လပ်စွာပင်လယ်ရေကြောင်းလှုပ်ရှားမှုအစီအစဉ်တွေကိုအရှိန်မြှင့်လှုပ်ဆောင်လာခဲ့တာကိုပြောကျင်တဲ့သဘောပါပဲ။ဒီလိုလှုပ်ရှားမှုတွေကအရင်သမ္မတဘရက်အိုဘားမားလက်ထက်တုန်းကလည်း2015အောက်တိုဘာကနေ2016အောက်တိုဘာလအတွင်းလှုပ်ခဲ့ဘူးပါတယ်။တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံအတွင်းအခုနှစ်စောစောပိုင်းကကျင်းဝဆိုင်ရာသဘောတူညီချက်မူရန်တစ်ခုရေးဆွဲနိုင်ခဲ့ပြီးဒါကိုတရုတ်ဘက်ကလည်းကြိုးဆိုထားတာပါအမေရိကန်ဘက်ကလည်းတောင်တရုတ်ပင်လယ်အတွင်းကပြည်ပခါတွေကသူတို့နဲ့ဆိုင်တယ်လို့ယူဆထားပါတယ
်ပြီးခဲ့တဲ့ April လတုန်းကတရုတ်နဲ့အမေရိကန်ခေါင်းဆောင်တွေရဲ့ပထမဆုံးချိန်ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စု Florida ပြည်နယ်မှာကျင်းပခဲ့ပြီးတော့အဲ့ဒါရဲ့နောက်ဆက်တွဲဆွေးနွေးမှုလည်းဒုတိယချိန်ဖြစ်ဆက်ပြီးတော့ရှိလာပါလိမ့်မယ်အဲ့ဒီကကြာရင်မြောက်ကိုရီးယားရေးတရုတ်ဘက်ကပို့ပြီးတော့အားထုတ်လာအောင်အမေရိကန်ဘက်ကတိုက်တွန်းအားပေးနိုင်ပြီးတော့တရုတ်ဘက်ကလည်းမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ အမေရိကန်ကနေအရှိန်ရှော့ပြီးတော့လှုပ်ဆောင်မှုတိုက်တွန်းလိုက်မယ်လို့ယူဆတဲ့အကြောင်း The Diplomat Magazine ရဲ့တွဲဘက် Editor Ankit Panda က VOE ကိုပြောပါတယ
်။ကိုကျော်အောင်လေးပါရှင်။ရိုဟင်ဂျာဒုက္ခသည်အရေးကူညီဖြေရှင်းဖို့မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြင့်ရောက်ရှိနေတဲ့ American လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသား၏ဝန်ကြီး Simon Henshaw ဦးဆောင်တဲ့တန်ကိုစလေအဖွဲ့ဟာရခိုင်ပြည်နယ်ကိုမနေ့ကတွားရောက်ခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာသွားပြီးဖြစ်ပါတယ်။ခီးစဉ်အသေးစိတ်အကြောင်းကိုတော့ဆက်ပြီးနှာစင်ပါရှင်။ Mr. Henshaw ဦးဆောင်တဲ့ American အစိုးရကိုစလေအဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ American နိုင်ငံသားဌာနပြောခွင့်ရအမျိုးသမီး Heather Newrek ကမနေ့ကအမေရိကန်နိုင်ငံသားဌာနမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်
။ The delegation is close to completing the first leg of its trip in Burma.They have met with Rohingya and Rakhine State community leaders, including a visit to a camp for those who've been internally displaced.
Kusle phwe ha khi sin ye patma yana ya Myanmar nangan khi sin pi song ka ni ba bi. Thru dwi ha Rohingya dwi apin Yakhain pi ne lu phwe si khong song dwi ne twi song ka ba de. Da bi bi dwi ma o yin san kwa thwet pi ka ja du dwi ni thain ne sakhan dwi ko le twa yauk khe ba de. Aso ya apin ya phe lu phwe si khong song dwi ne le twi song ka ba de.ကူဇေဖွဲ့ဟာဘင်္ဂလားဒေ့ရှ်ကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာကော့ခ်စစ်ဘဇားမှာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှုရှိပါတယ်
။ကိုဇလေအဖွဲ့ဟာရခိုင်ပြည်နယ်အကျက်အတဲကနေပေါ်ပေါက်လာတဲ့လူသားဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာစိုးရိမ်ပွဲအခြေအနေတွေကိုဖြေရှင်းရေးနဲ့မြန်မာနိုင်ငံကအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ရေးတိုးမြှင့်ဆောင်ရွက်ဖို့နီးလန်းရှာဖွေရေးမြန်မာအစိုးရတာဝန်ရှိသူတွေအပါအဝင်လူမှုအကူအညီပေးရေးအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့စစ်တွေဒုက္ခသည်စခန်းကိုလည်းတွားရောက်ကြည့်ရှုခဲ့တယ်လို့ Heather Newrek ကပြောပါတယ
် So our delegation traveled to Sitwe, to Rangoon and also to Naypyidaw.The diplomatic mission's primary purpose was to work with the government.
မေကန်ကူစတေဖွဲ့ဟာစစ်ထွေးရန်ကုန်နဲ့နေပြည်တော်တို့ကိုတွားရောက်ခဲ့ပါတယ်။တန်တမာဖွဲ့ရဲ့ခီးစဉ်ရဲ့အဓိကရည်ရွယ်ချက်ကတော့အစိုးရအပြင်တခြားအထောက်အကူပေးရေးအဖွဲ့တွေနဲ့လက်တွဲဆောင်ရွက်ဖို့ဖြစ်ပါတယ်။သူတို့တွေရဲ့အတွေ့အကြုံတွေအကြောင်းကြားသိနိုင်ဖို့သူတို့တွေလိုအပ်တဲ့ပစ္စည်းကိရိယာတွေအပြင်လူသားချင်းစာနာမှုအစီအစဉ်တွေကိုမြန်မာနိုင်ငံမှာအကူအညီလိုအပ်သူတွေကိုပေးနိုင်မှုပဲဖြစ်ပါတယ်။တည်တဲ့အတိုင်းပါပဲရူဟင်ဂျာ6သိန်းလောက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအများအပြားကအင်းနီဂျင်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေကြတာဖြစ်ပါတယ်။လက်ထောက်နိုင်ငံသား၏ဝန်ကြီးဟန်ချွန်အင်းဒီနဲ့နောက်တစ်နှစ်မှာဘင်္ဂလားဒေ့ရှ်ကိုတွားရောက်မှာဖြစ်ပြီးအချိန်ရသလောက်သူတို့တွေနဲ့တွေ့ဆုံမှုလည်းရှိပါတယ်
။လက်ထောက်နိုင်ငံသား၏ဝန်ကြီးဆိုင်မွန်ဟန်ချွန်နဲ့အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဟာနိုဝင်ဘာလ4ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်။အဲ့ဒီမှာတော့ဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေအလှရှင်တွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေနဲ့တွေ့ဆုံပြီးဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေကိုထိရောက်စွာဖြည့်ဆည်းပေးနိုင်ရေးအခြေအနေတွေကိုဆွေးနွေးဖို့ရှိကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့အောက်တိုဘာလ29ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေအင်အားသုံးပြီးနယ်မြေရှင်းလင်းမှုကြောင့်နှစ်လအတွင်းဒုက္ခသည်ပေါင်းတန်းတဝက်ကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံခဲ့ရတဲ့အခြေအနေပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အလွန်အမင်းစိုးရိမ်မကင်းဖြစ်မိကြောင်းနဲ့အကြမ်းဖက်မှုမှာတာဝန်ရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူမှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်တွင်အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကပြောကြားခဲ့ပါတယ်အခုတစ်ခေါက်အမေရိကန်ကိုယ်စားလှယ်အဖွဲ့ခီးစင်မှာမြန်မာတပ်မတော်ဘက်ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ခြင်းမရှိခဲ့ကြောင်း Heather Newrek ကသတင်းတောက်တွေကိုပြောပါတယ်။ဒါကြောင့်လက်ရှိမြန်မာနဲ့အမေရိကန်ဆက်ဆံရေးအခြေအနေနဲ့ပတ်သက်လို့ Heather Newrek ကသတင်းတောက်တွေကိုအခုလိုပြောပါတယ
်။ We've certainly put pressure on the government. Without a doubt. I mean many of you saw the sanctions that were released late last week. It was pretty lengthy.So I think
မြန်မာအစိုးရပေါ်ပြပေးမှာကတော့အမှန်ပါပဲပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းကအမေရိကန်ကချမှတ်ခဲ့တဲ့ဒဏ်ခပိတ်ဆို့မှုတွေကိုထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်အတော်လေးလဲရှည်လျားပါတယ်ဒါကြောင့်ဒါဟာဘက်ဆုံကရည်ယူဆောင်ရွက်တဲ့ဤအဖြစ်ကျမတို့ရှုမြင်ပါတယ်အဲ့ဒီဤရဲ့တစိ့တစ်ပိုင်းဖြစ်အစိုးရနဲ့ဆွေးနွေးဖို့အစိုးရအနေနဲ့တက်တစ္ဆဒီမိုကရေစီကျင့်သုံးနေတာဖြစ်တဲ့အတွက်ကြောင့်လဲအကူအညီလိုအပ်နေတယ်ဆိုတာကိုလဲအတိအမှတ်ပြုရမှာဖြစ်ပါတယ်အမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုတွေကြီးမားတာကိုလည်းအသိပေးခဲ့ပြီးဖြစ်ပါတယ်။ရိန်ဂျာကြီးနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံတွေမှာဆွေးနွေးမှုတွေပြုလုပ်ခဲ့သလိုအမေရိကန်ကိုယ်စားလှယ်ဖွဲ့တွေလည်းအဲ့ဒီဒေသကိုခီးထွက်ခဲ့ပြီးကိုယ်တိုင်မြင်တွေ့ကြားသိနိုင်ဖို့လည်း 조사 개자래 장류이고래 띠비 피자마바.
Mr. Henshaw ne atu Democracy Lu Khwin Yee ne Alokai San Ya Bureau Du Lat Thaw Win Ji Scott Busby ne Taung ne Baho Asha Data Yee Ya Thana Ya Yi Du Lat Thaw Win Ji Tom Victor ro le lai ba twa kae ja ba de. Taung ya ja Myanmar Naingan Khee Sin Twin Lat Thaw Naingan Ja Yee Win Ji Simon Henshaw U Saung ne American Kusale Phwe Ha Lu Mu Win Dan Kae Sae Yee ne Pyan Le Nia Cha Tha Yee Dutiya Win Ji U So Aung ne Ma Ne Ga Twet Saung Ya Ma Bangladesh နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံကပြန်လည်လက်ခံရေးမှာ American ပြည်ထောင်စုကအကူအညီပေးနိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်။အင်္ဂါနေ့မနေ့ပိုင်းကမြန်မာနိုင်ငံကနေ Bangladesh ဘက်ကိုလှေနဲ့ထွက်ပြေးကြတဲ့ Rohingya ဒုက္ခသည်အနည်းဆုံး၄ဦး Bangladesh တောင်ပိုင်းကမ်းခြေနားအရောက်လှေမောက်တဲ့အတွက်သေဆုံးခဲ့တယ်လို့UNHCR အဖွဲ့ကပြောပါရယ်နောက်တနေရာမှာလဲလှေနဲ့ထွက်ပြေးလာကြတဲ့မိသားစုတွေတဲကကလေးငယ်3ဦးရေနစ်သေဆုံးခဲ့ရပါတယ်ဂျနီဗာကနေ VOA သတင်းတောက် Lisa Shaline သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြမှာပါရှင
်ရခိုင်ပြည်နယ်မောင်တော်ခရိုင်တောင်ပိုင်းဂိုးစုံတရားကနေမနက်ခင်း2နာရီလောက်ကထွက်လာတဲ့ငါးဖမ်းလှေထဲမှာအမျိုးသားအမျိုးသမီးတွေနဲ့ကလေးငယ်တွေပါပါတဲ့မိသားစု6စုကလူပေါင်း42ယောက်လိုက်ပါလာတာဖြစ်ပြီးအဲ့ဒီလှေဟာဘင်္ဂလားဒေ့ရှ်ကမ်းခြေနားကတ်ချိန်မနက်၈နာရီခွဲလောက်မှာလှိုင်းကတိတ်ကြီးနေတာမို့လှေမှောက်သွားတာဖြစ်ကြောင်း UNHCR ပြောခွင့်ရဘာဘာဘလော့ချ်ကပြောပါတယ
် The boat was hit by large waves and eventually capsized trapping people underneath several were injured when they hit the engine a 15 year old boy died
ပိတ်ကြီးမတဲ့လိုင်းတွေရဲ့ဒဏ်ကြောင့်လေကမှောက်သွားပြီးတော့လေအောက်မှာလူတွေပိတ်မိကုန်တာပါတော်တော်များများကလေအင်ဂျင်နဲ့ခိုက်မိပြီးတော့ဒဏ်ရာရကုန်ပါတယ်အသက်15နှစ်သားလေးတစ်ယောက်ကတော့နေရာတွင်ပွဲချင်းပြီးသေဆုံးသွားပါတယ်ဒဏ်ရာရသူ22ယောက်ကိုတော့ဆေးရုံတွေ NGO တွေကဖွင့်ထားတဲ့ဆေးကမ်းတွေစီကိုအမြန်ပို့ပေးပါတယ်ဒါပေမဲ့လမ်းမာတွင်ဆုံးသွားသူက3ယောက်ရှိနေပါတယ
်ကျန်19ယောက်ကိုတော့ကုတူးပါလောင်စခန်းသားမှာရှိတယ် UNHCR ရဲ့ဒုက္ခသည်ယာယီလက်ခံစခန်းကိုခေါ်သွားတယ်လို့လဲဘလော့ချ်ကပြောပါတယ်အခင့်ဖြစ်ပွားရနေရာကိုအဲ့ဒီမှာရှိနေတဲ့ကုလသမဂ္ဂကင်ဆယ်ကူညီလှုပ်သားတွေနဲ့သူတို့နဲ့အတူလက်တွဲလှုပ်ဆောင်နေသူတွေချက်ချင်းသွားရောက်ပြီးအသက်ရှင်ကျန်ရသူတွေအတွက်ဆေးအကူအညီအစားအစာနဲ့ဆောင်တွေနဲ့အဝတ်အစားတွေကိုပေးအပ်ခဲ့တယ်လို့လဲပြောပါတယ်သူတို့ကိုသူတို့ရဲ့မိသားစုတွေနဲ့အတူရှိနေအောင်လဲကယူတဆိုင်လှုပ်ဆောင်ပေးနေကြောင်းပြောပါတယ်။နောက်တနေရာဖြစ်တဲ့ Technap မှာလည်းလှေနဲ့ထွက်ပြေးလာကြတဲ့မိသားစုတွေတဲကကလေးငယ်3ဦးဟာဘင်္ဂလားဒေ့ရှ်ကမ်းခြေကိုအရောက်လှေပေါ်ကနေကမ်းပေါ်ကိုသွားသူတို့မိခင်တွေရဲ့လက်ထဲကနေပဲပြုတ်ကျပြီးရင်းနှစ်သေဆုံးခဲ့ရပါတယ်။ဩဂုတ်လ25ရက်နေ့ကစပြီးရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုလူအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြတဲ့နောက်ပိုင်းကောက်ဆက်ဘဇားကိုရောက်လာတဲ့ဒုက္ခသည်က6,000-9,000ကျော်နေပြီလို့ IOM ရွှေပြောင်းအခြေချသူများဆိုင်ရာနိုင်ငံတကာအဖွဲ့ကပြောပါတယ်ဘင်္ဂလားဒေ့ရှ်ကယာယီဒုက္ခသည်စခန်းတွေကိုရောက်လာသူတွေနေတိုင်းလူလူဆက်ရှိနေစေဖြစ်ပေမဲ့အခုနောက်ထပ်လူသစ်လာရောက်မှုကတော့နည်းနည်းကျဲလာတဲ့ပုံပေါ်နေတယ်လို့ IOM အဖွဲ့ပြောခွင့်ရ Joel Millman ကပြောပါတယ်
The settlements are dangerously congested and overcrowded and the pressure on sources of clean drinking water and basic sanitation are enormous.
စခန်းတွေဟာအန္တရာယ်ဖြစ်လောက်အောင်ကြံ့ညပြီးလူတွေပြည့်ရှံနေတာပါ။တောက်ရည်တန်ရဖို့နဲ့တကူရည်တန်ရှင်းရဲ့အတွက်အခြေခံလိုအပ်ချက်တွေရဖို့ကလည်းအတော့ကိုအဆင်မပြေဖြစ်နေပါတယ်။ရင်းနဲ့စားနပ်ရိက္ခာမရှိဘဲရက်အတော်ကြာလာချိန်မှာစခန်းတွေကိုရောက်လာတဲ့ဒုက္ခသည်တွေအတွက်တော့ရင်ငတ်တဲ့တန်နဲ့ပင်ပန်းနွမ်းနယ်နေကြပြီးဖျားနာသူလည်းအများအပြားရှိနေပါတယ်။
ဖြစ်တယ်လို့ဆောက်ထားတဲ့စခန်းတွေအားလုံးမှာနေနေကြတဲ့ဒုက္ခသည်တွေကာယောဂံအန္တရာယ်မကျရအောင်ကာကွယ်နိုင်ဖို့အတွက်တောက်သုံးရည်တကူရည်တန်ရှင်းရည်နဲ့ကျန်းမာရေးဆိုင်ရာတွေမှာအရေးတကြီးလိုအပ်နေတယ်လို့လဲမဲလ်မန်းကပြောပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုရားနေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190နဲ့အတူ Facebook ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍကိုဆက်လက်နားဆင်တဲ့အခါမှာတော့
ဒီနေ့ကရက်ဖြစ်ဆိုတော့မယ်ဒီပါရဲဟိုဆက်လက်ကလာတာ哦နော်စိတ်ပြေမထူးကြသေးဘူးပေါ့အခု
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါအပြင်နည်းနည်းကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအပေါ်မပြတ်ဦးဆန်မိုးဝေကကောက်နှုတ်တင်ပြမှာပါရှင
်မြန်မာနိုင်ငံကိုတာဝန်တိလာအောင်လုပ်တဲ့နေရာမှာအရေးယူတန်းခတ်ပိတ်ဆို့မှုကအခက်အရာမကျပါဘူးဒေတာတွင်ဖိအားပေးမှုကပိုပြီးတော့အရေးပါပါတယ်ဆိုပြီးတော့ Sputnik International News မှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်မြန်မာနိုင်ငံတွင်ရိုဟင်ဂျာတွေပေါ်ပြမှုဆက်ဆံတာဟာလူမျိုးစုလိုက်ဖေရှားရှင်းလင်းမှုဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂကပြောဆိုလာချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေပြုလုပ်ဖို့စဉ်းစားနေပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလူညိုရေးနဲ့ဆိုင်တဲ့ကြွမ်းကျင်သူတွေကတော့ဒေတာရင်းဖိအားပေးတာကပုံမိုးပြီးတော့ထိရောက်မှုရှိလိမ့်မယ်လို့ပြောကြပါတယ်။လူနည်းစုလူမျိုးတွေပေါ်နှိမ့်ပန်းနှိမ့်ဆက်နေတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာမိသားစုရဲ့တုံ့ပြန်မှုဟာနှေးကွေးပေမဲ့ဖြည်းဖြည်းချင်းတော့ပိုးပြီးတော့တင်းတင်းကြပ်ကြပ်လှုပ်လာကြပါတယ်။ရိုဟင်ဂျာအရေးမြန်မာနိုင်ငံဘက်ကတာဝန်ယူမှုရှိလာအောင်ဒေတာရင်းကဖိအားပေးဖို့ဒုက္ခသည်တွေရဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကတောင်းဆိုနေပါဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံဟာတန်းလောက်ရှိတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုပြန်ပို့ဖို့အတွက်အပြင်းထန်ကြိုးစားနေတာပါ။အဲ့ဒီတန်းလောက်ထဲက6သိန်းကျော်ဟာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ရိုဟင်ဂျာစစ်သွေးကြတွေကမြန်မာလူမျိုးရေးကင်းစခန်းတွေကိုဝင်ရောက်တိုက်ခတ်မှုဖြစ်ပွားပြီးတံပြန်နယ်မြေရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ပြီးနောက်ထွက်ပြေးလာကြသူတွေဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ရဲ့ဟန်တာမှုကြောင့် UN နေနဲ့လဲရိုဟင်ဂျာတွေနိုင်ငံကထွက်ပြေးနေတာကိုရပ်တန့်သွားအောင်လုံလုံလောက်လောက်ဆောင်ရွက်မပေးနိုင်ပါဘူးအမေရိကန်နိုင်ငံကချမှတ်တဲ့ဒဏ်ခတ်အရေးယူမှုတွေကအပြစ်ပေးတာမျိုးလောက်သာဖြစ်ပြီးရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုဟင်ဂျာတွေပေါ်အကြမ်းဖက်နှိပ်စက်နေတာတွေကိုရပ်တန့်သွားလောက်အောင်ဖြစ်မလာနိုင်ပါဘူးတရုတ်ရုရှားအိန္ဒိယနဲ့အာဆီယံနိုင်ငံတွေရဲ့ဖိအားပေးမှုလောက်မထီရောက်ဘူးလို့ပဋိပက္ခတရားဥပဒေနဲ့ဖွံ့ဖြိုးမှုလေ့လာရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဘိုဂျုတ်မက်အဘာရရှိကပြောကြောင်းထောက်ပြရေးသားထားပါတယ်။အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုဟာဥရောပတတ်မဲ့ကရဲ့နောက်ကနေလိုက်လုလာတယ်ဆိုပေမဲ့ဒေတာရင်းနဲ့ဒေတာရင်းအင်အားကြီးနိုင်ငံတွေရဲ့အခန့်ကဏ္ဍကပိုးပြီးတော့ပဒနာကျတယ်လို့ရေးသားထားပါတယ်ခင်ဗျာ။ဆက်ပြီးတော့တင်ပြပေးမှာကတော့ရိုဟင်ဂျာအရေးခင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးပွားရေးပေါ်တက်ရောက်မှုရှိလိမ့်မယ်လို့အမေရိကန်တတ်မှတ်ကြီးဘန်နီကက်ကပြောဆိုလိုက်တဲ့အကြောင်း BD News 24 online မှာရေးသားထားပါတယ်။ရိုဟင်ဂျာမွတ်စလင်6,900ဟာဘုဒ္ဓဘာသာဝင်အများစုနေထိုင်ရာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်ခဲ့ကြတယ်လို့ကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်။ရိုဟင်ဂျာပြည်ထောင်ကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးပွားရေးကိုရိုက်ခတ်မှုဖြစ်စေလိမ့်မယ်လို့အမေရိကန်သံတမန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကအမေရိကန်ကုန်သင်များအသင်းမှတနင်္လာနေ့ကပြောဆိုခဲ့ပါတယ်။အခုလစောစောပိုင်းကလည်းဘင်္ဂလားဒေ့ရှ်မန္တလေးဝန်ကြီး AMA မူတက်ကဒုက္ခသည်ပြည်ထောင်ဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်တကယ့်စင်ခေါ်မှုကြီးဖြစ်ကြောင်း BD News ကိုပြောကြားခဲ့တယ်လို့မြန်မာနိုင်ငံဟာဒုက္ခသည်တွေကိုနေဆက်ကနေတွန်းထုတ်နေတဲ့နီးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးပွားရေးကိုဖျက်ဆီးနေတယ်လို့လည်းပြောခဲ့ပါဗျ။ဒီမတိုင်ခင်တည်းကဘင်္ဂလားဒေ့ရှ်နိုင်ငံဟာမြန်မာနိုင်ငံကဒုက္ခသည်၄သိန်းကိုနေထိုင်စရာတွေထောက်ပံ့ပေးထားခဲ့တာပါ။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်သွားစေဖို့နဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအထောက်အကူတွေပေးနိုင်ဖို့ကြိုးစားနေတယ်လို့တာမတ်ကြီးကပြောပါဗျ။အမေရိကန်နိုင်ငံဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုအများဆုံးတိုင်းပြည်ဖြစ်ပြီးတော့နှစ်ဖက်အပြန်အလှန်ကုန်သွယ်မှုတန်ဖိုးကဒေါ်လာ9ဘီလီယံရှိပါတယ်။နောက်ထပ်တင်ပြကြတာကတော့ Forbes စာဆောင်မှာ Tim Ferguson ရေးသားထားတဲ့အတွင်းမြင်ဆောင်မဖြစ်ပါတယ်။အခုနှစ်နွေရာသီအတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုအလုံးရင်းနဲ့ထွက်ပြေးလာကြတဲ့ဒုက္ခသည်အရေးတွေဟာ2019ခုနှစ်အတွင်းအဆိုးရွားဆုံးဒုက္ခသည်ပြဿနာဖြစ်ပါတယ်။ဒီအခြေအနေကအချက်နှစ်ချက်ကိုထင်ထင်ရှားရှားပြသနေပါတယ်။ပထမအချက်ကတော့မြန်မာနိုင်ငံဟာဒီမိုကရေစီပွင့်လင်းလာတဲ့ဆိုပေမဲ့နှစ်ပေါင်း90ကြာအထူးကြံနေခဲ့ရပြီးတဲ့နောက်ကြာကြာနာနာစီးမြင်နေမရှိသလိုကျင့်ဝတ်ဆောင်ထင်းနဲ့ခေါင်းဆောင်မှုမပေးနိုင်တာကိုပြသရာရောက်ပါတယ်။ဒုတိယအချက်ကတော့ဒုက္ခသည်6သိန်းကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရေးပါမှုကိုထင်ရှားစေပါတယ်။နောက်ထပ်လည်းရခိုင်ကနေဒုက္ခသည်တွေထပ်ပြီးတော့ရောက်လာနိုင်ပါတယ်။လူဦးရေ165သန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအရင်ကကမ္ဘာကြီးရဲ့အာယုံစိုက်မှုမခံခဲ့ရဘူးစသဖြင့်ရေးသားထားပါတယ်။
ဦးဆက်မိုးဝေပြောပြသွားတာပါ။အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်တိုင်းမှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
read between the lines
ဖြစ်ပါတယ်စာလုံးပေါင်းက r e a d read ကဖတ်ပါ b e t w e e n between ကကြားမှာ t h e the l i n e s lines ကမြင်းကြောင်းတွေ line တွေလို့လုံးောက်ဒီပဲရတော့ scribe crew ရဲ့ဓာတ်ရိုက်ဒီပဲကတော့မြင်းကြောင်းတွေကြားမှာဖတ်ပါပါရှင်ဒီသုံးဆင်းတဲ့လာတာကတော့19ရာစုအလယ်လောက်ကလို့ဆိုပါတယ်။စာကြောင်းရည်တွေကြားမှာရှုပ်ပဲထည့်သွင်းထားတဲ့အဓိပ္ပာယ်ကိုကောက်ယူနိုင်ဖို့ဒလိကတဆင့်ဒီအသုံးဆင်းတဲ့လာတာလို့သိရပါတယ်။ညစဉ်ဘွားမှာတော့စာကြောင်းတွေကနေရှုပ်ဝဲအဓိပ္ပာယ်ကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူ့ရဲ့အပြုမူကိုကြည့်ခြင်းအပြင်ပြောတဲ့စကားကိုကြည့်ခြင်းအပြင်လူတဦးရဲ့တကယ့်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်။ဥပမာပါဇက်ကတော့ဒီအစားအစာဟာသိက္ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လည်းဟဲ့ဟဲ့ပဲ့ပဲ့မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာသိက္ကိုမကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်ဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The report didn't criticize the research directly.But you can read between the lines that the review committee has its doubts.
အစီရင်ခံစာထွက်လာတော့သူတည်တနာကိုဓာတ်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးသားကိုကြည်ချင်းအဖြစ်ပြန်လည်သုံးသပ်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report didn't criticize the research directly.But you can read between the lines that the review committee has its doubts.
ဒါရိုက်တော့မရေးထားဘူး။ဒါရိုက်တော့မပြောဘူး။ဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အသေးပဲကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးရပဲလို့ပြောမလဲ
။ Read between the lines.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
တော်လာလာတန်းတင်ဆက်နေတဲ့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်ဒီအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းမှာညနေခင်းအစီအစဉ်တိုင်းမှာလည်းကြည့်ရှုအားပေးနိုင်ကြပါရှင်အခုဆက်လက်ပြီးတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်မှာပါကိုသားညူကစီစဉ်တင်ဆက်ထားပြီးထုတ်လုပ်သူကမတ်စုမွန်ဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်ရှိရွေးချယ်ခံ NLD အစုအဝေးနဲ့စစ်တပ်ရဲ့ဆက်ဆံရေးကိစ္စပါဆရာနာရှင်တွေရဲ့တိုက်ခန့်ဖြစ်တဲ့နှစ်အတော်ကြာအောင်နေခဲ့ရပြီးတော့မှအာဏာရလာတဲ့ NLD အစုအဝေးရဲ့လက်ထက်မှာစစ်တပ်ဟာစင်ပြိုင်သဘောမျိုးရှိပြီးတော့လက်ရှိမှာရွေးချယ်ခံအစုအဝေးနဲ့စစ်ဘက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတယ်ဆိုပြီးတော့တုံ့တက်ဝေဖန်မှုတွေကရှိနေတာပါဒါကြောင့်မလို့ဒီဒဲလီလိုက်စီစဉ်မှာတော့စစ်ဘက်ရပ်ဖက်ဆက်ဆံရေးနဲ့အခုလိုရှိနေတဲ့နိုင်ငံရေးစနစ်ကြောင့်မလို့ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုတုံ့တက်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမလူကတော့မြန်မာနိုင်ငံရေးအကိခတ်သူလူဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းဖြစ်ပါတယ်။နိုင်ငံရေးကျင်းသားဟောင်းလည်းဖြစ်ပါတယ်။နောက်တူကတော့ဒီရှင့်နေကြီးဦးသိန်းတန်းဦးပါ။ရှင့်နေဦးသိန်းတန်းဦးကလည်းနိုင်ငံရေးကျင်းသားဟောင်းမှာနောက်တူကတော့ NHK ကသတင်းဌာနကဒီသတင်းမီဒီယာသမားဖြစ်ပါတယ်။ကိုတီဟာသွေးဖြစ်ပါတယ်။သုံးဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဒေါက်တာခင်ဇော်ဝင်းကိုဖိတ်ခေါ်ကြပါရစေခင်ဗျာဒေါက်တာခင်ဇော်ဝင်းကြားပါလားခင်ဗျာဟုတ်က
ဲ့ကြားပါတ
ယ်ဟုတ်ကဲ့ကျွန်တော်ခုနကပြောသလိုပါဒီလက်ရှိ energy အစိုးရလက်ထက်မှာစစ်ဖက်အရက်ဖက်ဆက်ဆံရေးမှာအုတ်ချုပ်မှုပုံစံနှမျိုးဖြစ်နေရဆိုပြီးတော့ပြောမှဆိုရင်တော့ကိုဖီအန်နန်က report ထဲမှာလည်းပါပါတယ်တခြားသုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကတကယ်ပဲလားဒေါက်တာခင်ဇော်ဝင်းရဲ့အမြင်သိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဆောင်ကျွန်တော်ခွင့်ရကျွန်တော်ပြောခဲ့တာရှိပါတယ်ကျွန်တော်ဒီမှာဆိုရင် energy မှာဆိုရင် dual state ပါဗျာနော်ဝင်နေတာကလည်းအခုလည်းအပြည့်နေပါဗျာ။
ဟုတ်ကဲ့အဲ့ဒါကပြောရမယ်ဆိုရင်ဖွဲ့စည်းပုံကြောင့်ဖြစ်နေတာလားတခြားအခြေအနေတွေကြောင့်လားခင်ဗျာ။ဘာလို့ဆိုဦးသိန်းစိန်လက်ထက်မှာလည်းဒီဖွဲ့စည်းပုံနဲ့ပဲနေခဲ့တာ哦။ဦ
းသိန်းကအရက်ဖက်ဆိုတော့မေဒီဝါရဲ့ဟိုဆက်လက်ကလာတာ哦နော်။စိတ်ပြတ်မထူးကြသေးဘူးပေါ့။အခုခေတ်ကျတဲ့ခါကျတော့အရက်ဖက်ဆိုရလည်းနော်။တပ်ဖက်ဆိုရလည်းနှစ်ခုက ော်လေးကိုဆင်ရှင်းစားပေါ်နေနေပါတယ်ခင်ဗျာ
ဟုတ်ကဲ့အခုရခိုင်ကိစ္စအပါဝင်ပေါ့နောက်ပိုင်းတဲ့အခြေအနေတွေမှာဒါတွေကပို့ပြီးတော့တင်းမာလာကြီးရှိလားစဉ်းစားလို့ရပါမလားဒေါက်တာခင်ဇော်ဝင်းအမြင်သိချင်ပါတယ
်ပို့ပြီးတော့တင်းမာလာလို့ကျွန်တော်မြင်ပါတယ်နော်ဆိုတော့အဲ့ဒါပြင်မယ်ဆိုတော့ကျွန်တော်ရဲ့ဟိုနိုင်ငံတစ်ခုလည်းအားရတဲ့တစ်ခုပေါ့ဗျာဟုတ်မလားဒီလုံးကတော့ရှိနေတာပဲပေါ့အခုရှာတဲ့ခါကျတော့ကဲဒီလိုကတိဟိုဆန္ဒအရောက်တင်းမာထားမြင်ထားရဲ့ဟိုရက်ပဲဟိုဒီလိုပြီးဆုံးရတဲ့စက်ပဲဆုံးရတာအခုကိုဆိုလေးကိုကျွန်တော်တို့ဆင်ရှားရှားပေါ်နေနေပါတယ်ကျွန်တော်အင်္ဂလိပ်ပြောမယ်ဆိုတော့ dual seat ပေါ့ဗျာနော်အပြီးလည်းရတော့ကျွန်တော်မြင်ပါတယ်ဆက်စားပါနော
်ရှင်နေဦးသိန်းတန်းဦးခုနကကျွန်တော်ပြောလိုပါလက်ရှိမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးဘက်မှာအုပ်ချုပ်ရေးနှစ်ရက်ဆင်မြန်ဖြစ်နေဆိုတဲ့သဘောတုံးသပ်မှုပေါ်မှာဘယ်လိုမြင်ပါလဲခင်ဗျဟုတ
်ပြီလေအခုကခေါင်းတစ်ချားကိုတစ်ချားဖြစ်နေခေါင်းကသွားတာတဏီယာကိုကသွားတာတဏီယာပေါ့နော်ဒါ2008ဖွဲ့စည်းပုံကထုတ်ထားတဲ့အခင်းချင်းပေါ့ဗျာဒါကြီးကအတိုင်းကြည့်တော့မကောင်းဘူးပြည်ကျွန်တော်တို့ဒီစီမှာကျွန်တော်ဒီလိုစီစဉ်ပူပြောင်းရေးကာလအခုတည်းအတိအခင်းချင်းကြော်လည်းမကောင်းပါဘူးဒါကိုကျွန်တော်တို့အမြင်ဆုံးဖြေရှင်းရမယ်စက္ကနာဖြစ်ပါတယ
်ဟုတ်ကဲ့တစ်ဖက်မှာစဉ်းစားမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအလှည့်ပြောင်းအကူပြောင်းမှာဒီအခုလိုမျိုးဖွဲ့စည်းပုံနဲ့တစ်ဖက်ကစစ်ဘက်ကလည်းပါဝင်နိုင်တဲ့အနေအထားမျိုးအခုလိုနိုင်ငံစနစ်ကြောင့်မလို့ဒီမိုကရေစီအကူပြောင်းအတွက်အားသာချက်တွေရောဖြစ်နိုင်ဘူးလား
ဖြစ်နိုင်ဘူးကွာဒါကြီးကကျွန်တော်တို့ဒီရုပ်တိုက်ဆွဲနေတာပဲကျွန်တော်တို့တွားမဲ့နန်းကြောင်မှာနောက်ရက်ပဲဒါဒီလိုကြီးဖြစ်နေတာကတော့ဒီခုနလိုအရေးကြီးတဲ့အုပ်ချုပ်ရေးအပိုင်းကြီးဟာနိုင်ငံတော်တပ္ပရနဲ့ဒီအစိုးရလက်အောက်မှာမရှိဘဲနဲ့ပြီးကြဖြစ်နေတဲ့ကိစ္စသူတို့တိုင်းနိုင်ငံနေဆိုပေမဲ့ကျွန်တော်တို့မြင်ရတွေ့ရတော့ကတော့တတ်တတ်စီဖြစ်နေတယ်အခုလည်းမြင်နေရတာပဲဒီဘက်ကလည်းစုတောင်းပွဲတွေတောက်ခံပွဲတွေတစ်ဖက်ကလည်းတောက်ခံပွဲတွေလုပ်ဆိုတော့ဒါမျိုးကကောင်းတဲ့အလားအလာမဟုတ်ဘူးကွာဒါကျွန်တော်တို့အားသာချက်ရှိတယ်လို့မထင်ဘူ
းဟုတ်ကဲ့ခင်ဗျလီလိုင်းပေါ်မှာခဏနေပြီးပါကျွန်တော်ကုတီဟောက်ကိုပါဖိတ်ခေါ်ချင်ပါတယ်ကုတီဟောက်ကြားရမယ်ထင်ပါတယ်ခင်ဗျာခုနကဆွေးနွေးကြသလိုပါပဲလက်ရှိနိုင်ငံရေးစနစ်မှာအုပ်ချုပ်မှုပုံစံနှစ်မျိုးဖြစ်နေတဲ့စစ်တပ်ကစစ်တပ်ပုံစံမျိုးနဲ့တွားနေတဲ့အစိုးရနဲ့မတူဘူးဆိုတဲ့အဒီပေါ်သုံးသက်ချက်လေးသိကြပါတယ်အရင်ဆုံ
းဟိုကျွန်တော်မြင်ပြောရတယ်တော့ဘောတော့ဒီ2008အခြေခံဥပဒေကဒီမိုကရေစီမဆန်ဘူးတပ်မတော်ကလည်းဟလာဟိုသူလုပ်ပိုင်ခွင့်တွေရပိုင်ခွင့်တွေအများကြီးရယူထားတယ်ဆိုတဲ့ကိစ္စတော့အားလုံးလည်းသိထားပြီးသားပါပဲဟုတ်တယ်လေပဲကျွန်တော်ဒီမှာကျွန်တော်အမြင်ပေါ့နော်ကျွန်တော်ဟိုသဘောပြောပါပုံကိုယ်လေးနဲ့လည်းကျွန်တော်တစ်စိတ်တစ်ပိုင်းသဘောပြပါတယ်တော်ကျွန်တော်အမြင်ကတော့တမျိုးပြကျွန်တော်အမြင်ကတော့ဘယ်လိုလဲဆိုတော့ဒီကိစ္စလူချင်းကျွန်တော်တို့သဟဇာတာမဖြစ်တာပေါ့နော်ဒီစစ်တပ်မှာစစ်တော်ဝင်ထမ်းဆောင်နေတဲ့ကျွန်တော်တို့ဒီစစ်တပ်ခေါင်းဆောင်ပိုင်းနေနဲ့ကျွန်တော်လက်ရှိအစိုးရပေါ့နော်ဒီဒေါက်ဆန်းစုကြည်ပါဝင်တမရိုင်းချင်းကျော်တို့လည်းပေါ့နော်တို့ဒီလူအရာပေါ့နော်လူပုဂ္ဂိုလ်အရာကိုကျွန်တော်တို့ဒီပူးပေါင်းဆောင်ရွက်တဲ့ခါမှာအလုံးလောက်တဲ့ကျွန်တော်တို့ဒီချစ်ကြည်ရင်းနှီးမှုဟိုပေါ့နော်ဒီအလုပ်ငန်းမှာတကယ်ကိုရဲပေါ်ရဲပတ်လို့အစိုးရတစ်ခုရဲ့အောက်မှာအဲ့တော့ပင်းနေဆိုတဲ့စိတ်ဓာတ်မျိုးတွေနဲ့ပူပေါင်းဆောင်ရွက်မှုအားနည်းနေတယ်လို့ကျွန်တော်မြင်တယ်။အဲ့ဒါကလည်းဆိုတော့ပြောတဲ့ဒီအခြေခံဥပဒေအရပြန်ပြောမယ်ဆိုရင်အခြေခံဥပဒေကတော့လိုက်ပြီးနောက်ဆက်နေတဲ့သဘောမျိုးလုံးဝစတော့မရှိသေးဘူး။တော်တော့ဒါဖြစ်နေလဲဆိုတော့အခြေခံဥပဒေရဲ့သဘောတရားအရအတ္တမတော်ကအင်ရှင်ဖြစ်နေတယ်။ကျွန်တော်တို့ဒီငါးပြစ်တာစာဝင်ယူခွင့်ရတယ်ပေါ့နော်။အယူကောက်ပေါ်တဲ့တာဝန်ယူခွင့်ရတယ်အစိုးရကအိမ်ငါးငါးနှစ်စာချုပ်ထုတ်တာအိမ်ငါးလို့ဖြစ်နေတော့သူကဟိုတစ်ဖက်ကအင်ရှင်သဘောမျိုးသူကအများနဲ့ပတ်မဲ့နဲ့ဖြစ်နေတဲ့အနေအထားနဲ့ဟိုသက်ခံနေတာဖြစ်တဲ့အတွက်ကြောင့်မလို့အစိုးရတမရအပေါ်မှာရှိတော်လည်းပဲတမရကစီမံဆောင်ရွက်ခွင့်ရှိတော်လည်းပဲပုံပေါ်ပြောလို့အင်းချင်းအင်းငားလိုမျိုးပေါ့နော်စိမ့်နေတဲ့သဘောအလုပ်ငန်းသဘောအရာရောတသိန်းနဲ့တသားနဲ့မဖြစ်တဲ့သဘောတွေကလုပ်ငန်းမှာအနောက်ဆက်ဖြစ်တယ်နောက်တစ်ခါပြဿနာတစ်ခုဖြစ်လာတယ်ဘေးရွက်ကိုကြိုးတစ်ခုရှိလာတယ်မှာသူ့တာဝန်ကိုယ်တာဝန်ဆိုတဲ့ဟိုအပြန်အလှန်လက်ညှိုးထိုးမှုတွေရှိတာပေါ့နော်ဒီတသိန်းနဲ့တသားနဲ့ဆိုတဲ့စိတ်ဓာတ်မျိုးရှိရဆိုလို့ရှိရင်ဥပဒေတွေကကျွန်တော်တို့အားနည်းသွားပါလိမ့်မယ်ဥပဒေကအရေးမကြီးတော့ဘူး
ဟုတ်ကဲ့
လူမရှိတော့ဥပဒေတွေကိုကင်ဆယ်ပြီးတော့ကျွန်တော်တို့ပြောကြတယ်ဥပဒေကြ तू ကတာဝန်ရှိတယ် तू ကတာဝန်ရှိတယ်ဘယ်လိုဖြစ်လာတာပါ
တမတော်ရဲ့ကြီးညာချက်ဒီမှာတော့သူတို့ဟာယသဆွေအောင်မှာလက်ညှိုးမှုခံနေဆွေသဘောထားမျိုးတော့ပြောပါတယ်ဒါပေမဲ့တစ်ချက်တမတော်ဘက်က तू ဟာသူ့ရဲ့အုပ်ချုပ်ရေးနဲ့သူ့ဟာသူရက်တည်နေတယ်ဆိုတော့ message မျိုးလူတို့ကိုပြောတာပေးတာမျိုးတော့တွေ့မိတာသတိထားမိပါလား
ဆိုတော့ဗျာဟိုတက်ချွေပြောလို့တဲ့ကိစ္စမျိုးတွေနဲ့ဥပမာဆိုကြပါဆိုကျွန်တော်တို့ဟိုတလော ANP ပါတီနဲ့တွေ့တဲ့ကိစ္စမျိုးတွေဆိုလို့ရှိရင်ဒါကဟိုဘယ်လိုပြောမလဲတော်တော်လေးဟိုလုံထုံးလုံကြီးသဘောအရာကိုကျွန်တော်တို့အမြင်မှာပေါ့နော်ဒီပေါင်းကျော်တယ်လို့ကျွန်တော်မြင်နေပြတက်မတော်ကပါတီတစ်ခုနဲ့တွေ့ပြီးတော့ကျွန်တော်တို့တချို့ဒီတက်လှုပ်ရှားမှုတွေဟိုကျွန်တော်တို့လောက်တာမျိုးတွေ့ရတယ်ဒါကလည်းကျွန်တော်နားလည်တာတော့ဟိုတက်မတော်ကတော့အကြောင်းကြားမှာပဲဆိုဒီလိုအပိုင်းမျိုးတွေပါကျွန်တော်တို့အရသာအစိုးရကဒီလုံခြုံရေးကိစ္စတွေဟလာစီမံခန့်ခွဲမှုကိစ္စတွေမှာဟိုတော်တော်လေးတော့ကံခက်တယ်ခက်တယ်ဆိုတာကဒီအခြေခံဥပဒေလည်းဒီဟာကိုပေးထားတယ်ပေါ့နော်ဆိုတော့ဟိုသူကသူထင်လို့လောက်ခွင့်တော့မရှိဘူးတော်တော်လည်းပဲလိုအပ်ချက်တွေတောင်းတော့ရတယ်တမရအောင်လည်းအချိန်နဲ့တပြေးညီတဲ့အကြောင်းကြားတယ် ကျွန်တော်တို့သွားပြောတဲ့ဒီညွှန်ကြားချက်တွေခိုင်မဲ့ဆိုတဲ့ပုံစံမျိုးတော့လုပ်တယ်တော်တော်လည်းပဲအချို့အပိုင်းတွေမှာသူတင်လုံချုံရင်းနဲ့ပတ်သက်တဲ့ကိစ္စတွေရခိုင်လိုကိစ္စမျိုးတွေမှာရင်မောင်းတန်းတယ်လို့ပေါ့နော်ဒီသမားရင်မောင်းတန်းတယ်လို့ဖြစ်သွားတဲ့ကိစ္စမျိုးတွေတွေ့ရတဲ့အခါကျတော့အပြင်ပါလည်းကျွန်တော်တို့ဒါလက်ညှိုးထိုးစရာပြောစရာဖြစ်လာတာပေါ့နော်ဒါကလည်းဟိုစိတ်ပိုင်းဆိုင်ရာအရာလည်းကျွန်တော်တို့တချို့အပိုင်းတွေမှာဟိုတဲ့တဲ့မငွေပန်တော့လည်းပဲဟိုဒီကော်ဖီအာနန်ကိစ္စမှာဆိုလို့ရှိလို့ရှိလို့ချင်းတဲ့သူ့အမြင်ကသူကလည်းမတူဘူးဆိုတဲ့သဘောမျိုးတက်ကလည်းကြောကျင်တာပေါ့နော်နိုင်ငံသားသားကိုစုံကြည်တာတဲ့လားကျွန်တော်တို့ဒီပြည်ကလူကိုယုံကြည်တာကပို့ပြီးတော့ကောင်းတယ်ပေါ့တိုင်းသားတွေကိုပို့ပြီးတော့တိုင်းသားတွေရဲ့လူသားချက်တွေပို့ပြီးတော့အရေးပေးတဲ့ဆိုတာမျိုးလည်းပြောတဲ့ခါကျတော့ဟိုတချို့အပိုင်းတွေမှာကျတော့ကျွန်တော်တို့ကဒီထုတ်ပြောတဲ့မီဒီယာတွေမှာထုတ်ပြောတဲ့အပိုင်းတွေမှာလေ့လာကြည့်မယ်ဆိုလို့ရှိရင်အစိုးရသွားနေတဲ့ policy နဲ့တချို့အပိုင်းတွေမှာကဟိုမတူဘူးဗျတပည့်ကအတိုက်ခံအတန်လေးနဲ့တောင်ဆင်းတဲ့အတန်လို့လေးထွက်လာတဲ့ခါကျတော့ကျွန်တော်တို့အစိုးရတစ်ဖွဲ့မှာ policy တစ်ခုရအောင်မှာသွားနေတဲ့သဘောမျိုးပဲတချို့ issue တွေမှာအသိသဘောမတူဘူးဒါအနေနဲ့ကသဘောမကျဘူးဘူးဝဲမကျဘူးခုရဲ့သဘောမျိုးတွေပြနေတာဟာကျွန်တော်တို့ကကျွန်တော်ပြောသလိုပဲတပင်းထဲမှာနှစ်ဖွဲ့ဖြစ်နေသလိုဖြစ်နေတယ
် production တွေလေလိုင်းပေါ်ရောက်လာကြလို့တချို့အလှည့်ပေးပြရစီကျွန်တော်အရင်ဆုံးအရှင်စန္ဒာဝရအရှင်စန္ဒာဝရကြားပါလားခင်ဗျတူတူဆွနွေမင်းမြန်လို့ရပါတယ်ခင်ဗျာ
ခုနကကိုဒီယာကိုမေးတဲ့မိဘထင်မှာတခါကြီးပြောတဲ့ဒီတက်ရဲ့သဘောထားအခုတက်မတူထပ်ခတ်ဘူးနေကျက်ပါနေတဲ့ဥစ္စာတက်ရဲ့သဘောထားပါတလားလို့မေးတာပေါ့လေ
တင်ပ
ါကျက်ထိုင်ရင်းနဲ့တက်မတူတက်မတူနဲ့ကျက်ထိုင်ရင်းဆိုတာဒုက္ခတစ်ခုရဲ့ကောင်းတဲ့တန်းလို့ပဲလို့မြင်တယ်တက်ရှိဖြစ်စဉ်ကဖြစ်တဲ့ဥပဒေရတက်မတူကြီးငင်္ဂသူငင်္ဂသားတွေရဲ့အကျိုးရှိဖို့နဲ့ဆက်ဆက်လိုက်ရမိသူဒူးတရားကမှတိုင်တယ်စရာမလိုဘဲနဲ့သူကလောက်ဆောင်နေကြီးလို့ဆိုထားတယ်ဖွဲ့ဆိုထားတယ်အဲ့တော့တမ်းတော့ကအဲ့ချေအောင်ဆောင်နေတယ်လို့ဘုန်းကြီးတို့ကမြင်တယ်။ဒီတရှင်ပြည်နေတို့ရှေ့ပြည်နေတို့ကပြည်နေတစ်ခုလုံးကိုလုံချုံရေးတယ်လို့နောက်နိုင်ပါလည်းရဲနဲ့ဒီကဲမကကကြီးမားတဲ့လက်နက်ကအဖွဲ့အစည်းတွေကိုသူကတိုက်ခိုက်ရှင်မှုနေပါလည်းရဲနဲ့ EOS အဖွဲ့ကလေးတစ်ခုကိုဝါရဲတပားလုံးနဲ့မရှင်မှုနေတော့ဘုန်းကြီးတို့ကတမဲတကအဲ့ချေအောင်ဆောင်နေတယ်လို့မြင်တယ်။ဒါကြောင့်စစ်တပ်ဟာသူတို့ကဘုန်းကြီးအရသာအစိုးရနဲ့အရက်ကသူ့ကိုအပုတ်ကြအောင်အရက်ကသူ့ကိုနှံမီပြအောင်အမီးတန်းကြံဆောင်နေတယ်လို့ပဲခွင့်ပြုနေပါ
တယ်ဘာ
လို့တော့ကြည့်ဖို့လိုပါလဲ
နောက်တူကျွန်တော်ဖိတ်ခေါ်ချင်ပါတယ် slide ဖွေကုန်တူတူလေးဆွနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့တမတော်နဲ့ဟောအရက်တပ်ဖွဲ့စည်းကိုကျွန်တော်တို့ဖွဲ့စည်းပုံခြေခံဥပဒေကအာဏာခွဲဝေတဲ့နေရာမှာတမတော်ဒီဟောနိုင်ငံသမရဒီဟောဒီလုံးကြီးအထုထိတ်ဆိုတဲ့ဥစ္စာကအထုထိတ်ဆိုတာအဆောင်ရောင်လောက်ကိုပဲအာဏာပေးထားတာဖြစ်တယ်အဲ့တကယ်တမ်းကြတော့ဤဥပဒေရှိပြီးတော့ခွဲမယ်ဆိုရင်အာဏာခွဲဝေမယ်ဆိုရင်အစိုးရဆိုရင်တော့တပ်မတော်ကိုအမိန့်ပေးနိုင်စွာတော့မရှိပါဘူးအဲ့တော့အခုမှဆိုရင်ဘာဖြစ်လို့အဲ့ဒီ quarantine တလဲဆိုရင်အာဒီတပ်မတော်ကသူတို့ကရွေးချယ်တဲ့ဥစ္စာမဟုတ်ဘဲနဲ့သူတို့ကသူ့ဟာသူကဖြစ်လာတော့ကာချုပ်ကလည်းပဲပြဿနာကြီးမားဆုံးကအခုအာသူ့ဟာသူပင်စင်စီရမယ့်ဥစ္စာပင်စင်မစီရောပဲနဲ့ဆက်တိုက်ဖြစ်လာတဲ့ခါကျတော့ဒီဥစ္စာကြေတနာကြီးကပုံမူပြီးတော့မှချီးထွားလာတာဖြစ်တယ်။အဲ့တော့ရည်ရှိမှကြည့်ရင်တော့ပွတ်တိုင်မှုတော့ထပ်ပြီးတော့မှရှိနေမှဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဟိုတမတော်ဒီအခြေခံဥပဒေကိုထိုက်ကဟိုတမရလေးအောက်မှာပဲရှိတယ်လို့ပြောပေမဲ့တကယ်တမ်းကျတော့မရှိချင်ဘူးဆိုမနေချင်ဘူးဆိုရင်အချိန်တိုင်းမှမနေဘဲနဲ့ကလန့်ကလုံနေတဲ့အနေအထားမှရှိနေတဲ့အတွက်အာရှင့်မှလည်းပဲဒီတိုင်းပဲတော့နေအောင်မဲ့သူကလည်းနိုင်ငံကြီးပါတီရှိတယ်ဒီပီတူရှိတယ်ဒီခါလည်းအဲ့လိုရှိတဲ့ခါကြတော့သူတို့အားပြိုင်နေမှဖြစ်တယ်လို့ကျွန်တော်မြင်နေကြ
။လှည့်ကြပင်နိုင်ဆွေးနွေးသူတွေကိုပြန်လှည့်ပေးကြမှာလေအရင်ဆုံးရှစ်နေဦးသိန်းတန်းဦးဖိတ်ခေါ်ကြမှာလေခင်ဗျာခုနကဆွေးနွေးသွားတဲ့ထဲမှာဒီမှာဒီတက်ကိုထောက်ခံတဲ့ပွဲကိစ္စတွေပါတော့ဒီလုံနေတဲ့ပွဲတွေနဲ့ပတ်သက်လို့ဦးသိန်းတန်းဦးရဲ့အမြင်သိကြမှာလေခင်ဗျာ
။ကျွန်တော်ကတော့အကုန်လုံးစကြည့်နေကြဒီထောက်ခံပွဲတွေတော်တော်သိနေလို့ကျွန်တော်ထင်တယ်လေ။နော်ဟိုကြုံသိနေတယ်ဒီဟာတွေကကျွန်တော်တို့အချင်းချင်းကြားမှာဒီပွဲကြီးတွေလို့ကျွန်တော်ထင်တယ်ဟိုတကြီးလေးနဲ့ဟိုတို့ခိုင်းငါကိုရှက်နေကြွားဟိုဒါမျိုးတွေဖြစ်လာနိုင်တယ်နေ
တဖက်က NLD ပါတီကလုံနေတဲ့တထောက်ခံပွဲတွေကိုပါဆူလိုရလားအားလုံးပြောရဲဆိုတာ
ဟိုကျွန်တော်အားလုံးကိုရက်စီခြင်းနေဗျကျွန်တော်တဝူးချင်းတဘောပါဘာဆိုတော့ဒီ NLD ကထောက်ခံရမလို့ပါဘူးဒူဒူကြီးကြီးရလုံကတခဲနဲ့ဆန္ဒမင်းနဲ့ထောက်ခံလာကြတာလေထောက်ခံကြဖြစ်နေတယ်အဲ့တော့ဆော့ခါကားကတော့ကျွန်တော်တမားလေနိုင်ငံတကာကိုပြခြင်းနေတူရဲ့နိုင်ငံတကာ PDP ရလုံကအမျိုးသားတွေကိုဖွဲ့ပြီးအစိုးရရဲ့အောက်မှာကြည့်ပါတယ်လို့ကြားကျင်နေတာလည်းသိရပြန်အဲ့လိုကြားကျင်တာလုံရင်းလုံရင်းနဲ့တစ်ခါကလည်းဟိုဒီဟာတွေကိုဟိုကလန့်တိုက်လာရင်လည်းဟိုဘက်ကအခုဒီပြောတော့ထောက်ခံဖို့လုပ်ကြဒီဘက်ကထောက်ခံဖို့လုပ်ကြဆိုရင်တော့ကြားရင်ကောင်းမှာမဟုတ်ဘူးကျွန်တော်တော့သဘောမတူဘူးကြာကျွန်တော်တုံ့ပြန်သဘောရ
ဟုတ်ကဲ့ကုတိဟောဘယ်လိုမြင်လဲခင်ဗျာနှစ်ဖက်အခုထောက်ခံပေါ်ရေးလုံနေတဲ့ကိစ္စနဲ့ပတ်သက်လို့
ကျွန်တော်ပြောချင်တာလည်းအဲ့ဒါပဲဆရာဦးသိန်းသားတို့ဟိုကဲကျွန်တော်သဘောတူပါတယ်ကျွန်တော်ကဒီပထမဆုံးအဆုံးကကျွန်တော်တို့ဒီနိုင်ငံတကာဖိအားတွေကိုကျွန်တော်တို့ကဒီပြီးတော့တခါလေတုံ့ပြန်မှုအတွက်ကိုကျွန်တော်တို့တိုင်းပြည်မှာအဆိုးရွားနဲ့တသားလေးရှိတယ်ဟလာဒေါ်စုကြည်ကိုယုံကြည်မှုရှိတယ်အားလုံးကဘာသာပေါင်းစုံရောအားလုံးပေါ့နော်တသားလေးရှိတယ်ဆိုကျွန်တော်တို့ပြသနိုင်တယ်ဆိုလို့ရှိလို့ရှင်ဒါကကျွန်တော်တို့ကလုံလောက်ပါပြီဆိုတော့ဒါပေမဲ့လည်းအခုလိုဆက်ပြီးတော့ထောက်ခံပေါ်ရေးလုံနေတဲ့ကိစ္စကကြတော့တစ်ဖက်မှာနိုင်ငံရေးအရာအားပြမှုတွေကိုညာခေါ်တယ်လို့ဘယ်လိုခေါ်မလဲသွားပြီးလက်တို့တယ်လို့ပေါ့နော်သွားဆွတယ်လို့ဖြစ်တယ်လို့ကျွန်တော်ထင်တယ်ဒါကြောင့်လည်းတစ်ဖက်မှာလည်းအဲ့လိုပေါ့ဟိုဟိုတမတော်ကိုထောက်ခံပွဲဆိုတာအမှန်တော့တကယ်တော့လုတ်ဆရာမလို့ပြတမတော်ကထောက်ခံမှုနဲ့ရက်တည်တာမှမဟုတ်တာဆိုတော့ဟိုနိုင်ငံရေးဆန်တဲ့ဟိုပေါ့နော်ဟိုတိုက်ပွဲတွေကိုကျွန်တော်တို့ဒီမျက်စပြစ်တယ်လို့ဖြစ်ပြီးတော့မလို့အဖဲနဲ့ကျွန်တော်တို့တိုင်းပြည်မှာဟလာဟိုတခြားအလုပ်တွေများပြီးရှုပ်ထွေးနေရတဲ့ကြားထဲမှာနိုင်ငံရေးတန်ရှင်ပေါ့နိုင်ငံရေးဟိုတစ်ဖက်တစ်ဖက်အားပြမှုတန်ပြီးတော့အားယူအားကောင်းလာတာဟာကျွန်တော်တို့တကယ်တတိယမှာတတိယငွေနဲ့တခြားဒီစီပွားရေးပညာရေးလူမှုရေးဤဆောင်ရေးလုပ်ငန်းတွေလုပ်ဖို့တော့ခက်သွားတယ်အနေထားရှိတယ်အဲ့တော့ကျွန်တော်တော့ပြင်ပြောရင်ဟိုရက်သိမ့်ပြီးတော်သိမ့်ပြီးပေါ့နော
်ဟုတ်ကဲ့ခင်ဗျအခုကနှစ်ဖက်ထောက်ခံပွဲတချို့သုံးသက်ကြတာကြတော့ဒါထိတ်တိတ်တော့မဖြစ်သေးဘူးဒါပေမဲ့ proxy war ပေါ့နော်တဆင့်ကန်ဖြစ်နေကြတယ်တက်ကလာလို့ယူဆကြတာရှိတယ်အဲ့တော့ကျွန်တော်ဒေါက်တာ
သဘောသွားနေပြီကဟုတ်ကဲ့
ဟုတ်ကဲ့ဒေါက်တာခင်စောင်ဝင်းကိုမေးချင်ပါတယ်ခင်ဗျစစ်တပ်ကိုနိုင်ငံကောနိုင်ငံရေးမှာဝင်ကစားနေရဆိုတဲ့အရေးအယောင်မျိုးတွေတွေ့ရပါလားခင်ဗျ
နော်အများကိုဖင်ရှားပါတယ်နော်ခုကစစ်သားပြည်ပဲလေနော်တမတော်ရင်းနဲ့ဝင်ထောက်ခံမှုယူပြီးဆွဲဆိုတာတော်လေးကိုတွဲနေပါပြီနော်ကျွန်းမဲ့ဒီတမတော်ရဲ့ဖွင့်လာတော့ဒီတော့ဒီလိုရင်းဟာသူကဆွဲနေပါပဲဒီဟာသာဒီလူကထောက်ခံမှုတွေဖြတ်ထားတဲ့ဖွဲ့စီရတော့ကွာကိုယ့်ရဲ့အနေထားကိုပြဖို့လိုတယ်နော်အရာမှာဟိုအောင်စင်ကြည့်ပြီးအစီအစဉ်ကိုပြင်းလို့မရဘူးကိုယ့်ကတော့အားနည်းချက်တွေရှိနေရဲ့နော်အရာမှာဒီတမတော်ကြီးပဲသွားပြလို့ကလည်းထိုးပြီးတော့ဟိုအပြစ်ရှာလို့မရဘူးကိုယ့်ကိုကကိုယ့်အင်အားကိုပြဖို့တူလေအဲ့ဒါကိုအားနေနေပါလေခင်ဗျာ
လက်ရှိအစိုးရကစီမံခန့်ခွဲမှုအားနေတယ်ပေါ့နော်။အော်တမရော့တမရော့အနေနဲ့လုံနိုင်စွမ်းနဲ့ဆိုရရှိတဲ့ဟာမျိုးပြောတာဆွေးနွေးကြတဲ့အခါကျရင်ဖြစ်လာတဲ့အခါကျတော့အကယ်၍များအချင်းတွေကရိုးရိုးရဲဥမာဆိုရင်ရခိုင်လူအချင်းတွေမျိုးပေါ့ပို့ပြီးတော့ဆိုးလာမယ်ဆိုရင်စစ်တပ်ကတဖန်ပြန်ပြီးအာဏာသိမ်းနိုင်တဲ့အလားအလာမျိုးတွေအချင်းတွေမျိုးတွေကအရေးအောင်မြင်ရပါလား
။ဒီကျိုးစားဆိုဗျာဒါပေမဲ့အာဏာသိမ်းဆွေးဟန်ကအချင်းရန်ဆောင်ရှိခုနဲ့ရှင်ဦးရဲ့မှာကိုပါပီးတာနော်အရင်နဲ့ကြောင်းလိုက်ဆိုလို့ရှင်ကျောက်ကအနာဂတ်ချင်မလို့အလိုလေးကိုဆင်းရမယ်ဆိုရင်ဒီဆံမို့ရှိနေတယ်လေ
ဟုတ်ကဲ့ခင်ဗျာကျွန်တော်ရှင်းနေဦးတင်းတန်းဦးလည်းမေးချင်ပါတယ်ဆရာနာသိမ့်ဖို့ချင်းချောက်မှုတွေရောမြင်နေရပါလား
ကျွန်တော်ဒီနေ့ကတက်မတော်ဘက်ကချင်းချောက်မှုမရှိဘူးခုနကဆယ်ဦးခုဆောင်ဝင်ပြောလို့ပဲဘာသိမ့်နေရလို့လဲဒါအကုန်ရနေတာပဲအတောက်ကြီးဘော်လီကိုကျန်လို့ရနိုင်ငံရေးမှာလည်း6ခုပုံမှန်6ခုကိုရ6ခုလို့ပါလို့ညာကျွန်တော်တို့အခုကနေနိုင်ပြီးတော့ကန္နာပါဝင်ဆင်းရမယ်ဆိုပြီးပါပြီးသားပဲနော်တက်မတော်ရဲ့စိတ်ကအားလို့လွတ်လပ်စွာဆောင်ရွက်ခွင့်ရှိနေတာပဲတို့ရရင်အမျိုးသားဒီမျိုးစီအခွဲချုပ်ကိုနိုင်ငံရေးရဟောဟိုရေယူတာတာဘယ်လိုမှမရှင်းနိုင်ဘူးဆိုတဲ့လူမျိုးတွေကဟောအဲ့ဒါတမတော်အာဏာသိမ်းခြင်းနဲ့ဒီဘက်ကိုရေယူတဲ့ဖြစ်သွားတော့လို့ဒီအသေးကြီးပြည့်စေခြင်းနဲ့အဲ့ဒီနည်းနိုင်ငံရေးအန္တရာယ်ကိုဖြတ်တန်းကတက်ဖို့ပြန်တဲ့လူတွေကတုံးနေတာလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ဆုံးကုသိဟမေးချင်ပါတယ်ခင်ဗျအခုပြောင်းကာလမှာတက်မရိုရဲ့အခန်းကဏ္ဍပေါ့အခုပြောင်းကာလမှာတက်မရိုရဲ့အခန်းကဏ္ဍကဘယ်လောက်ထိလိုအပ်ပါလဲ
ဒါကတစ်ဖြည်းဖြည်းပေါ့နော်တက်မရိုကနေပြီးတော့ကျွန်တော်တို့ဒီနိုင်ငံရေးအာမခံချက်ရှိလာရင်တော့တို့ရဲ့နိုင်ငံရေးမှာပါဝင်နေတဲ့လွှတ်တော်မှာပါဝင်နေတဲ့ကိစ္စတွေကိုဖြေလျှော့သွားပြီးတကယ့်ဒီမိုကရေစီစနစ်ကိုသွားဖို့တကူသင်ခဲ့ဖြစ်စဉ်အနေနဲ့ကျွန်တော်တို့အကောင့်ဘက်ကိုသွားအောင်ပါပေါ့တိုးတော်လည်းပဲစိတ်မထဘူးဟလာဟိုဘယ်လိုကွန်ပလိုင်းကျွန်တော်တို့တိုင်းတိုင်းပြည်မှာသာသူတို့သတိနေဖို့လိုအပ်သေးတယ်ဟာအခြေအနေတွေကလုံခြုံရေးရသော၎င်းနိုင်ငံရေးရသော၎င်းပြည်ငြိမ်မှုမရှိသေးဘူးဆိုတဲ့အဖြစ်ပြက်တွေဟာဟလာဟိုခုလိုဆိုစတိုက်ဖြစ်ပေါ်နေတာကသူတို့ရဲ့ဒီကျွန်တော်တို့ဒီမိုကရေစီအပြောင်းလဲရောသူတို့ရဲ့ဒီနိုင်ငံရေးမှာရှိနေမှုကိုအာမခံထားဆိုဖြစ်တယ်ဆိုတော့အဲ့ဒါကိုပြုပြင်ပြောင်းလဲပြီးတော့တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းကျွန်တော်တို့ဘက်ကအားတော့ရမှာပေါ့နော်မဟုတ်ဘူးဆိုလို့ရှိရင်တော့ဒီလိုလုံခြုံရေးတွေမတည်ငြိမ်မှုတွေတက်တနာတွေအကြောင်းပြပြီးတော့ကျွန်တော်တို့ကလွန်ဆွဲနေမှာပဲ
ဟုတ်ကဲ့ခင်ဗျ
ာကာလာဘလုံးကျွန်တော်တို့တန်းပြီးတိုးတက်မှုရှိမှာပေါ့ပေါ့က
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစည်းအဝေးအချင်းဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ဒေါက်တာခင်စောဝင်းရှင့်နေကြီးဦးတင်တန်းဦးကိုတီဟာသွေးတို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစည်းအဝေးညနာခွင့်ပြီးပါ
ကဒါညိုစီစဉ်တင်ဆက်တဲ့ဒိုင်ရိုက်လေးလိုင်းအစီအစဉ်ပါရှင်။သရရှင်ရဲ့သဘောထားအမြင်တွေကိုထင်ဟက်စေဖို့အခုလိုဒိုင်ရိုက်လေးလိုင်းအစီအစဉ်တွေကိုကျမတို့တင်ဆက်နေပါရရှင
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ American ပြည်တော်စုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်2မှာဗဟုအစိုးရရဲ့အုပ်ချုပ်ရေးကဏ္ဍနဲ့ပြည်တော်စုဥပဒေတွေကိုအကောင့်ထဲဖော်ရေးနဲ့ပတ်သက်လို့ပြဋ္ဌာန်းထားပါတယ်။အုပ်ချုပ်ရေးကဏ္ဍမှာသမ္မတဒုတိယသမ္မတဝန်ကြီးအဖွဲ့နဲ့တခြားသောအမေရိကန်ပြည်ထောင်စုအစိုးရအစိတ်အပိုင်းများပါဝင်ပါတယ်။ ဒီပုံမှန်နှစ်ဟာသမရကိုအနှင်းထားတဲ့အာဏာရက်တွေကဘာတွေဆိုတာကိုရေထွက်ပြထားပြီးသမရကိုအုပ်ချုပ်ရေးကဏ္ဍရဲ့အကြီးအကဲအဖြစ်အသိမှတ်ပြုထားပါတယ်။ဒါအပြင်နိုင်ငံတော်အကြီးအကဲနဲ့အစိုးရအကြီးအကဲအဖြစ်လည်းသတ်မှတ်ပေးထားပါတယ်။သမရနဲ့ဒုတိယသမရတို့ကို Electoral College လို့ခေါ်တဲ့ရွေးချယ်တင်မြှောက်ရေးအဖွဲ့ကတဆင့်ဘယ်လိုရွေးချယ်ရမယ်ဆိုတာကိုဒီပုံမှန်နှစ်မှာရှေးဥစွာဖော်ပြထားပြီးနောက်အခါမှာပြင်ဆင်ချက်ဆက်နှစ်နဲ့မွမ်းမံပြုပြင်ခဲ့ပါတယ်။သမရဟာအမေရိကန်ပြည်ထောင်စုလက်နက်ကိုင်တပ်ဖွဲ့များရဲ့ဦးစီးချုပ်လည်းဖြစ်ပါတယ်။သမရဟာအထက်လွှတ်တော်အမတ်၃ပုံ၂ပုံရဲ့အကြံပြုချက်နဲ့သဘောတူညီချက်အရစာချုပ်စာရမ်းများချုပ်ဆိုနိုင်တဲ့အာဏာရှိပါတယ်။ဗဟုအစိုးရကိုစီမံခန့်ခွဲဖို့ကွန်ဂရက်ရဲ့သဘောတူညီချက်အတိုင်းဗဟုအစိုးရရဲ့ယာရုအားလုံးကိုခန့်အပ်ရပါတယ်။တရားဥပဒေတွေကိုသစ္စာရှိစွာအကောင့်ထည့်ဖော်ရဲဆိုတာကိုသမရကစောင့်ကြည့်ဖို့လိုအပ်ပါတယ်။ပြည်ထောင်စုအခြေအနေကိုသမရကကွန်ဂရက်လွှတ်တော်ကိုအစီရင်ခံတင်ပြပြီးနိုင်ငံတော်အတွက်လိုအပ်ပြီးလက်တွေ့ကြတဲ့ထောက်ခံမှုတွေကိုလည်းတင်ပြရပါတယ်။သမရဟာအထူးအခြေအနေများမှာကွန်ဂရက်လွှတ်တော်ကိုခေါ်ယူကြပါခြင်းဆိုင်းငံ့ရွှေ့ဆိုင်းခြင်းတွေကိုပြုလုပ်နိုင်ပါတယ်။ဒီပုံမှန်နှစ်ရဲ့အခန်း၄မှာတော့သမရနဲ့ပြည်ထောင်စုဆိုင်ရာတခြားသောအရာရှိကြီးများကိုတာဝန်ကဖယ်ရှားမဲ့ကိစ္စနဲ့ပတ်သက်ပြီးပြဋ္ဌာန်းထားပါတယ်။သမရတူဦးကိုနိုင်ငံတော်သစ္စာဖောက်မှုလက်စားမှုသို့မဟုတ်တခြားပြစ်မှုကြီးပြစ်မှုသေးများမှားယွင်းတဲ့ပြုမှုလှုပ်ဆောင်ချက်များအတွက်တရားစွဲဆိုနိုင်ပါတယ်။သမရကိုတရားစွဲမယ်ဆိုရင်တရားစွဲဆိုမယ်ပုံမှာကိုအောက်လွှတ်တော်ကိုယ်စားလှယ်အများစုကရှေ့ဦးစွာအတည်ပြုရမှာဖြစ်ပါတယ်။အဲဒီနောက်အထက်လွှတ်တော်ကဆက်လက်ပြီးတရားရုံးပုံတံဖွဲ့စည်းဆောင်ရွက်ကြရမှာဖြစ်ပါတယ်။ပြစ်မှုထင်ရှားစီရင်ဖို့၃ပုံ၂ပုံကမဲပေးဆုံးဖြတ်ဖို့လိုအပ်ပါတယ်။ဆိုလိုတာကသမရနဲ့အမေရိကန်ပြည်ထောင်စုရဲ့အရာရှိတွေဟာကွန်ဂရက်လွှတ်တော်နဲ့အမေရိကန်လူထုကိုတာဝန်ခံရတယ်ဆိုတာပြသခြင်းပဲဖြစ်ပါတယ်။သမရရဲ့အရေးကြီးဆုံးတာဝန်ကိုတော့သူ့ရဲ့ကျန်းသစ္စာကြိမ်ဆိုတဲ့ထဲမှာဖော်ပြထားပါတယ်။သမရတိုင်းဟာအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံကိုထိမ့်သိမ်းကာကွယ်ခုခံဖို့ကိုယ်စွမ်းညံစွမ်းရှိသမျှဆောင်ရွက်ပါမယ်လို့ကျန်းသစ္စာကြိမ်ဆိုဖို့လိုအပ်ပါတယ်။ဒီနေ့အဖြစ်ဖွဲ့စည်းပုံရေးဆွဲသူလည်းဖြစ်ဒုတိယမြောက်သမ္မတလည်းဖြစ်တဲ့ John Adams ပြောခဲ့တဲ့အတိုင်းလူတို့ရဲ့အစိုးရမဟုတ်ဘဲတရားဥပဒေများရဲ့အစိုးရသာဖြစ်တယ်ဆိုတာကိုအခိုင်အမာပြုထားပါတယ်ဆိုတဲ့စကားနဲ့အညီဖန်တီးထားခြင်းဖြစ်ပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါရရှင်။ဗုဒ္ဓဘုနေ့နေနေခင် VOA မြန်မာပိုင်းစီစဉ်အတွက်သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ဒီအမျိုးရဲ့လူရောမဟန်တန်ရက်ကွယ်မှာမကြာသေးခင်ကပဲကားနဲ့ဝင်ရောက်တိုက်ခိုက်မှုဖြစ်ပြီးတနက်ပစ်ခတ်မှုဖြစ်ပွားခဲ့တာမှာရှေ့ဦးသေးဆုံးပြီးတရာစင်နဲ့မနေထိခိုက်ဒဏ်ရာတွေရသွားပါတယ်။ဒီတိုက်ခိုက်မှုကတကောရောတိုက်ခိုက်မှုဖြစ်ကြောင်းနဲ့နောက်ထပ်တိုက်ခိုက်မှုပြုလုပ်မဲ့သတင်းအချက်လည်းမရသေးပါဘူး။နောက်ဆုံးရရှိတဲ့သတင်းတွေအရဒီတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရဖြစ်နဲ့ကင်တွယ်ဆောင်ရွက်နေတယ်လို့ FBI ပြည်တော်စုစုံစမ်းရေးဘူရိုကပြောပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲဖို့အတွင်းသတင်းအချက်အလက်မှားတွေနဲ့ဗျံပရာဖြစ်အောင်ရုရှားတွေကသူတို့ရဲ့မီဒီယာတွေကိုတုံးခဲ့တယ်လို့အမေရိကန်ဆိုရှယ်မီဒီယာလောကမှာနာမည်ကြီးတဲ့ Twitter, Facebook နဲ့ Google ကုမ္ပဏီတွေရဲ့ရှေ့နေတွေကအမေရိကန်လွှတ်တော်အမတ်တွေကိုပြောကြားလိုက်ပါတယ်။ဒါပေမဲ့ဘယ်အတိုင်းဒါတိတုံးခဲ့တယ်ဆိုတာကိုတော့သေချာမပြောပါဘူး။အမေရိကန်နိုင်ငံသားသံမောင်းများစွာတုံးကြတဲ့ Facebook နဲ့ Instagram မှာနိုင်ငံရခြားအသုံးပြုသူတွေကအကောင့်တူတွေတုံးပြီးနှစ်နှစ်ကာလအတွင်းကြော်ညာတွေထည့်သွင်းခဲ့တယ်လို့ Facebook ရဲ့အကြံပေး Colin Strecker အထက်လွှတ်တော်တရားရေးဆက်ကော်မတီကြားနာပွဲမှာထွက်ဆိုပါတယ်။သူတို့တင်တဲ့ post တွေနဲ့ကြော်ညာအများပြားလှုံ့ဆော်ရောက်ပြီးဒါကလွန်စွာပဲစော်ကားရောက်တယ်လို့ပြောပါတယ်။ Twitter ကယာယီဥပဒေအကြံပေး Sean Adler ကလည်း2015 September 1ရက်က November 15ရက်အတွင်း Twitter မှာတင်မြှအားလုံးကိုသူတို့ကုမ္ပဏီကလေ့လာခဲ့တာဖြစ်ပြီးရွေးကောက်ပွဲဆင်ရအတွက်ရုရှားအကောင့်နဲ့တင်တာကအတော့ကိုနှဲပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံကိုသုံးအကြံလောက်ခဲ့တဲ့အမေရိကန်နိုင်ငံသားဌာနလူရည်ဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားဝန်ကြီး Simon Henshaw ဦးဆောင်တဲ့အဆင့်မြင့်ကိုယ်စားလှယ်ဖွဲ့အခု Bangladesh နိုင်ငံကိုတွားရောက်နေပါပြီ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းလိုက်ပါရှင်။ Engineer ကတော့ Jimmy Cook ဖြစ်ပါတယ်။ဗုဒ္ဓဘုနေ့နေနဲ့ခင် BOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရွှင်လန်းချမ်းမြေကြပါစေ။ကျမ Engineer နိုင်ပါ။
This program has come to you from the Voice of America, Washington.